Welcome to the Voice of America in Burmese.
မြန်မာညမှာမြန်မာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်ဆန်ကနေဇွန်လ22ရက်ဒီနေ့နေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနံပါတ်31 32 51နဲ့လိုင်းနံပါတ်190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးတော့မှာဖြစ်ပါတယ်ခင်ဗျာ။မေဂန်ဒီအောင်စုမီနီယာပလစ်မြို့မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွင်တယောက်သေဆုံးပြီးတော့17ယောက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကဒီနေ့ပြောလိုက်ပါတယ်။ပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက် Facebook လူမှုကွန်ရက်မှာတက်လာတဲ့ဗီဒီယိုတွေနဲ့ဓာတ်ပုံတွေမှာတော့တနက်ချိန်ကထိမှန်ခဲ့တဲ့သူတွေညကြီးပေါ်မှာလဲကျနေပြီးလူတွေကအဲ့လူတွေကိုအကူအညီပေးနေတာနောက်ပြီးချိန်ကထိမှန်ပြီးတော့ဗင်းပေါက်တွေကွဲနေတဲ့အဆောက်အုံတွေကိုလည်းတွေ့ခဲ့ရပါတယ်။ဘာကြောင့်အခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တယ်ဆိုတာကိုမသိရသေးပဲဒီကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးထားတာတယောက်မှမရှိသေးဘူးလို့ဆိုပါတယ်။သောပိုင်းတော့ကတော့လူ10ယောက်တနက်ချိန်ဆန်ထိမှန်ခဲ့ပြီးဆေးရုံတည်ထားရပြီးတော့ဒဏ်ရာရပြင်းထန်မှုအတိမ်နဲ့ကအမျိုးမျိုးဖြစ်တယ်ဆိုပြီးတော့ရဲတပ်ဖွဲ့က Twitter ကနေပြောထားပါတယ်။ဒါပြင်လူတွေအနေနဲ့ Minneapolis မြို့အပေါ်ပိုင်းကိုမသွားဖို့ကိုလည်းတတိပေးထားပါတယ်။ Minneapolis မြို့မှာမကြသေးခင်ကလူမဲမျိုးသား George Floyd ရဲကဖမ်းဆီးထားတဲ့တည်ဆုံသွားခဲ့တာကြောင့်စနပြပွဲတွေဖြစ်ပွားခဲ့ပြီးအဲ့ရနေတဲ့ဆင့် American နိုင်ငံတဝမ်းမှာရောကမ္ဘာတဝမ်းမှာပါလူမျိုးရေးခွဲခြားမှုကိုစတင်တဲ့လူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့တောင်းဆိုတဲ့Black Lives Matter လှုပ်ရှားမှုတွေလည်းပေါ်ပေါက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ American ပြည်တော်စုမှာ Coronavirus ကူးစက်မှုတွေကြောင့်သွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးနောက်ပထမဆုံးမဲဆွဲစီးရင်လှုပ်ရှားမှုတစ်ခုကိုမနေ့တုန်းကသမ္မတ Donald Trump က Oklahoma ပြည်နယ်ဒေါ်ဆန်မြို့မှာစတင်လိုက်ပါတယ
်။ We begin our campaign and I just want to thank all of you, you are warriors.
စီးရင်လုပ်ငန်းတွေစတင်လိုက်ပြီးထောက်ခံသူတွေကိုလည်းစစ်တီတော်တွေအဖြစ်သမ္မတကကြီးကျယ်စွာပြောဆိုခဲ့ပါတယ်။ဒါမဲ့နိုမာလာရွေးကောက်ပွဲမတိုင်ခင်မှာထောက်ခံတဲ့သူတွေကိုတက်တက်ကြွကြွပေါင်းဝင်လာအောင်ရည်ရွယ်ပြီးတော့စတင်လိုက်တဲ့မဲဆွယ်စီရင်လှုပ်ရှားမှုမှာတော့ဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ဆိုးရိမ်မှုတွေကြောင့်ခမန်းထားသလောက်များများဆော့ဆော့တက်ရောက်မလာခဲ့ကြပါဘူး။တမားရမိန်ကုန်းမှာတော့ Conservative Party တရားသူကြီးတွေခန့်အပ်နိုင်ခဲ့တာအခွန်လေးရှော့ကောက်တာအစုရှယ်ယာဈေးကွက်တွေအားကောင်းလာတာမက္ကဆီကိုနယ်စပ်မှာဒရိုင်းဆောက်လုပ်နေတာစတဲ့ကိစ္စရပ်တွေကိုအလေးပေးပြောကြားသွားခဲ့ပါတယ်။ဒီမိုကရက်ပါတီဘက်ကတမနာလောင်းဖြစ်လာဖို့ရှိတဲ့သူသမားအောင်ဂျိုးဘိုင်ဒန်အပေါ်မှာသာမကဝေဖန်သူတွေကိုလည်းလက်ဝဲသုံးဝါဒီတွေသတင်းဌာနတွေကိုလည်းသတင်းတူတွေထုတ်လွှင့်တဲ့မီဒီယာတွေဆိုပြီးတော့ဝေဖန်တိုက်ခိုက်ခဲ့ပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ2,200ကျော်နဲ့တည်ဆုံးသူ13,900ကျော်ရှိနေပေမဲ့လည်းသမားထရမ်ကတော့ဗိုင်းရပ်စ်နဲ့ပတ်သက်ပြီးသူ့အစိုးရရဲ့ကိုင်းတွေဆောင်ရွက်ပုံတွေကိုကာကွယ်ပြောဆိုလိုက်ပြီးဗိုင်းရပ်ရှိမရှိစမ်းသပ်စစ်ဆေးမှုတွေများလွန်းလာကြောင်းအခုလိုကူးစက်မှုများလာတာဖြစ်ကြောင်းဒါကြောင့်သူ့လူတွေအနေနဲ့စစ်စစ်တာတွေကိုအရင်ရှော့ဖို့ပန်ကြားလိုကြောင်းနဲ့သူ့ဆွေရအဖွဲ့ဟာလူတန်းပေါင်းများစွာရဲ့အသက်ကိုကယ်တင်နိုင်ခဲ့ကြောင်းလည်းပြောဆိုသွားခဲ့ပါရခင်ဗျာ။ဗြိတိန်နိုင်ငံ Reading News မှာမနေ့စနေနေ့ကဓာတ်နဲ့တိုက်ခိုက်မှုဟာကျန်းဖက်ဝါဒဆွဲကင်နဲ့တိုက်ခိုက်မှုဖြစ်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကဒီနေ့ပြောလိုက်ပါတယ်။ဒီတိုက်ခိုက်မှုကိုကျန်းဖက်ဝါဒဆွဲကင်နဲ့တိုက်ခိုက်မှုအဖြစ်ဗြိတိန်ဒုလက်ထောက်ရဲမှူးကြီးဒီယန်ဟေဒန်ကကြေညာလိုက်တယ်လို့တန်းစွယ်လီရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။Reading မြို့မှာမနေ့ကလူတစ်ယောက်ကဓာတ်နဲ့တိုက်ခိုက်ခဲ့တာကြောင့်၃ယောက်သေဆုံးပြီးနောက်ထပ်၃ယောက်ဒဏ်ရာရသွားပါတယ်။ခင်းပြတဲ့နေရာမှာရှိတဲ့အသက်25နှစ်အရွယ်ဒေသခံတဦးကိုဖမ်းဆီးလိုက်ပြီးတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့နောက်ထပ်လိုက်လံရှာဖွေနေတဲ့သူမရှိဘူးလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုဟာ Reading မြို့ရဲ့သမိုင်းဝင်အစိတ်ပိုင်းမှာရှိတဲ့လှပတဲ့ပန်းခြံတစ်ခုမှာဖြစ်ခဲ့တာဖြစ်ပြီးတော့ဒီအတွက်လည်းတုံ့လုံးမိတယ်လို့ Reading အစိတ်ပိုင်းဒေသရဲ့ Parliament Matt Roder ကပြောပါတယ်။ရဲတပ်ဖွဲ့ရဲ့သတင်းအရင်းမြစ်တွေကတော့လူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့အတွက်လုပ်နေတဲ့Black Lives Matter လို့ရှောင်းမှုဆန္ဒပြပွဲဒီပန်းညမှာလုပ်ပြီးနိုင်ပိုင်းအကြမှာဖြစ်ခဲ့တာလို့ပြောပေမဲ့ဒီတိုက်ခိုက်မှုနဲ့ဆန္ဒပြပွဲဆက်ဆက်တဲ့အရေးလက္ခဏာတစ်ခုမှမတွေ့ရဘူးလို့ပြောပါရခင်ဗျာ။အီရန်နိုင်ငံကြီးလက်ဒေသက IS Islamic အစွန်းရောက်တဲ့ပုံအောင်နေတဲ့နေရာသုံးခုကိုတိုက်ခိုက်ဖျက်ဆီးနိုင်လိုက်တယ်လို့ American စစ်တပ်ရဲ့အလဲပိုင်းဒေသကိုယ်ကိုင်ဌာနကပြောပါရတယ်။ IS တိုက်ဖျက်ဆန့်ကျင်ညုံမောင်းတပ်ဖွဲ့တွေကလေရင်နေနဲ့ IS ဆိုရတော့ပူးပေါင်းပြီးတော့ဂါကုတ်ခရိုင်ကြီးလက်ဒေသဝါဒီအယ်ရှာရဲ့မှာရှိတဲ့စခန်းတွေကိုတောက်ကြနေကတိုက်ခိုက်ခဲ့တာဖြစ်တယ်လို့ American စစ်တပ်လက်ပိုင်းဒေသကုကရေးဌာနရဲ့ကြေညာချက်မှာပြောထားပါတယ်။ ISISJ ပုံအောင်နေတဲ့နေရာတွေကိုဖြိုခွင်းနိုင်ခဲ့တာကမြို့ရွာတွေရဲ့လုံခြုံရေးအတွက်တကယ်ကိုကြီးမားတဲ့အောင်မြင်မှုရလဒ်ဖြစ်တယ်လို့ညောင်တပ်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီး Miles B. Kagan's 3ကပြောပါတယ်။ IRA အစိုးရက ISIS ကြောင့်အစွန်းရောက်တွေကိုအပြီးတိုင်ရှင်းလင်းနိုင်အောင်ကူညီပေးဖို့တောင်းဆိုတာကြောင့်အခုလိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်တယ်လို့ညောင်တပ်ဖွဲ့ကပြောပါတယ်။အမေရိကန်တံပြန်အကြမ်းဖက်နေနေတောင်ဝန်ရှိသူတွေကတော့အီရန်နဲ့ဆီးရီးယားမှာရှိတဲ့ IS အစွန်းရောက်တွေခြေမုံခံလိုက်ရပေမဲ့အစွန်းရောက်တိုက်ခိုက်ရေးသမားတွေနဲ့သူတို့ကိုထောက်ခံတဲ့သူတွေဟာပုံမရဲတင်းလာနေပြီးအနေရရှိလာတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ
စ်ဆန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9833ညာပိုင်းဒိုမီတာ32 kHz 9303ညာပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းတွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောက်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ကမ္ဘာတဝှမ်းကိုဗစ် -19 ကူးစက်မှုဆက်လက်မြင့်တက်နေစေဖြစ်ပြီးအမေရိကန်ပြည်အောင်စုတဝှမ်းကူးစက်သူ 1.2 သန်းနဲ့ကမ္ဘာပေါ်မှာယောဂကူးစက်မှုအများဆုံးဖြစ်ပါတယ်။အမေရိကန်ရင်းနောက်မှာတော့ဘရာဇီးကကူးစက်မှုပေါင်း1သန်းကျော်နဲ့ရုရှားနိုင်ငံက 9,800 ကျော်အသီးသီးရှိပါတယ်။ Johns Hopkins တက္ကသိုလ်စီးရင်တွေအရအမေရိကန်နိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူ 32,000 ကျော်နဲ့ကမ္ဘာပေါ်မှာကိုဗစ် -19 ကြောင့်အသေအပြောက်အများဆုံးဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွေရေးအဖွဲ့ဝင်6ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းအိုကလာဟိုမားပြည်နယ်ထောက်ဆန်မြို့မှာသမ္မတရဲ့စီရင်ရေးပွဲမတိုင်ခင်နိုင်ပိုင်းအတွင်းမှာပဲကျင်းပခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူလူနာသစ်48ဦးကိုထပ်မံအတည်ပြုလိုက်ပြီးတော့ဒီထဲကအများစုကဆိုးမျိုးတို့တဝိုက်ကဖြစ်ပါတယ်။တရုတ်နိုင်ငံမြို့တော်ဘေကျင်းမှာလည်းဒီကနေ့လူနာသစ်25ယောက်အတည်ပြုခဲ့ပါတယ်။ COVID-19 ရောဂါကူးစက်မှုဟာဆက်လက်အရှိန်ကောင်းနေစေဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပြီးခဲ့တဲ့သတင်းပတ်ချင်းမှာပဲသတိပေးပြောကြားထားပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဖော်ထုတ်နိုင်ရင်လူတွေနဲ့ဆန်းသတ်မှုဒုတိယအဆင့်ကိုစတင်လိုက်ပြီဖြစ်ကြောင်းတရုတ်ဆေးပညာသိပ္ပံစီးပွားဆေးပညာဌာန IMBCMS ကတင်းနှုန်နေကပြောပါတယ်ဒီအဆင့်မှာဆေးစွမ်းထိရောက်မှုနဲ့အန္တရာယ်ကင်းရေးအသုံးပြုနိုင်မှုကိုသုတေသနပညာရှင်တွေဆက်လက်ကြိုးပမ်းနေတာပါအခုလက်ရှိမှာကာယယောဂါကအနေနဲ့ကြီးမားတဲ့နောက်အဆင့်တွေကိုရောက်ရှိလာနေကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းသတိပေးထားပါတယ်တကမ္ဘာလုံးအတိုင်းအတာနဲ့လူတွေနဲ့ဆန်းသတ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးမျိုးလောက်ရှိနေပြီမယ်စမ်းသပ်မှုတွေကနောက်ဆုံးအတည်ပြုချက်ယူပြီးတော့ရောင်းချခွင့်ရတဲ့တတိယအဆင့်အထိတော့အောင်မြင်မှုမရှိသေးပါဘူး IMBCMS ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဒုတိယအဆင့်အနေနဲ့စနေနေ့ကလူတွေမှာစမ်းသပ်ထိုးနှံပေးခဲ့တာပါလက်ရှိတရုတ်သိပ္ပံပညာရှင်တွေစမ်းသပ်နေတဲ့ကာကွယ်ဆေးက6မျိုးလောက်ရှိပါတယ်မီလာရုံကပထမအဆင့်စမ်းသပ်မှုမှာလူ200လောက်ကိုစမ်းသပ်ထိုးပေးခဲ့ရဖြစ်ကြောင်းတနင်္ဂနွေနေ့ကဆေးပညာသိပ္ပံလူမှုကွန်ရက်သတင်းတွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တစ်ကမ္ဘာလုံးမှာလူပေါင်း10,000ကျော်ယောဂါကူးစက်ခံရပြီး၄သိန်းခွဲကျော်သေဆုံးခဲ့ရပြီးဖြစ်ပါတယ်ရှင်။ဩစတြေးလျနိုင်ငံကဒုတိယလူကြီးအများဆုံးဖြစ်တဲ့ဗစ်တိုးရီးယားပြည်နယ်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာနေတာကြောင့်အရေးပေါ်အခြေအနေကိုဇူလိုင်လ19ရက်နေ့အထိသတင်းလေးပတ်ကြာရထပ်တိုးလိုက်ပါတယ်။အိမ်တွေမှာဧည့်သည်အရေးအတွက်9ဦးသာလက်ခံမှုနဲ့ပြင်ပမှာ10ယောက်ထက်ပိုပြီးတော့လူစုလူဝေးမလုပ်ဖို့စီကံတွေကိုပြန်ပြီးသတ်မှတ်မယ်လို့ကြေညာပြီးနောက်တစ်ရက်မှအခုလိုအရေးပေါ်အခြေအနေသတင်းထုတ်လိုက်တာပါ။ Victoria ပြည်နယ်မှာတနင်္ဂနွေနေ့ကယောဂကုသသူအတီးပြူလူနာသစ်19ဦးတွေ့ရှိခဲ့တဲ့အတွက်9ရက်ဆက်တိုက်10ယောက်ထက်ပိုပြီးတော့ယောဂကုသခံရတာလည်းဖြစ်ပါတယ်။မန္တလေးဧပြီလတုန်းကပြည်နယ်နေဆက်တွေပိတ်ထားခဲ့တဲ့ Queensland နဲ့အနောက် Australia ပြည်နယ်တွေကလည်း Victoria ပြည်နယ်ရဲ့ယောဂကုသမှုအခြေအနေကိုကြည့်ပြီးတော့ပြည်နယ်ရင်းပြန်ဖွင့်မှုကိစ္စကိုစဉ်းစားဆုံးဖြတ်သွားမယ်လို့ပြောပါတယ်။ပြည်နယ်တွင်းကုသမှုတွေဟာအိမ်တွေမှာလူစုလူဝေးလုပ်တာကနေဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ပြည်နယ်ရဲတပ်ဖွဲ့ကတော့ယောဂကုသမှုရှိတဲ့ရပ်ကွက်တွေကိုပိတ်မှတ်ထားပြီးတတ်မှတ်ထားတဲ့စီရင်စီကံတွေလိုက်နာရေးအရေးယူဆောင်ရွက်မှုတွေပိုလုပ်သွားမယ်လို့ပြောပါတယ်ရှင်။မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့မနေ့ထုတ်ပြန်တဲ့စီရင်အရာဇွန်လ20ရက်နေ့အတွက်ဓာတ်ခွဲနမူနာ2242ခုကိုစစ်ဆေးခဲ့တာမှာကိုဗစ် -19 ကူးစက်သူအတည်ပြုလူနာသစ်မတွေ့ရှိရပါဘူး။အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ် -19 ဓာတ်ခွဲစစ်ဆေးမှုပေါင်း6000လောက်ပြည့်လုပ်ခဲ့ပြီးကူးစက်သူစုစုပေါင်းကသေဆုံးသူ6ဦးအပါအဝင် 289 ဦးရှိပါတယ်။ဓာတ်ခွဲအတည်ပြုလူနာတွေရဲ့နှစ်ချိန်ဆက်တိုက်ဓာတ်ခွဲစစ်ဆေးမှုလုပ်ပြီးဒီကနေ့ထိပိုပြင်းစင်လာသူက196ဦးရှိပါတယ်။ယောဂပြန့်ပွားမှုကိုဆက်လက်ထိန်းချုပ်ဖို့အတွက်ပြည်သူတွေအနေနဲ့လူစုလူဝေးရှိတဲ့နေရာတွေကိုမလိုအပ်ဘဲမသွားကြဖို့လူအများနဲ့ထိတွေ့ရမယ့်နေရာတွေမှာနှကောင်းစီတက်ဆင်မှုတယောက်နဲ့တယောက်ခတ်ခွာခွာနေဖို့နဲ့လက်ကိုမကြခဏဆေးကြောဖို့စတဲ့အချက်တွေကိုလိုက်နာကြဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်ရှင်။ တော်တာရှင်များရှင်တင်းငွေနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြည်ညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ကျမကစုမမရှင်တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာအင်တာနက်ဖြတ်တောက်မှုတွေကိုအဆုံးတတ်ဖို့တောင်းဆိုမှုတွေတိုးလာနေတဲ့အကြောင်းတင်ပြပေးချင်ပါတယ်။ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကမြို့နယ်ခုနှစ်ခုနဲ့ကက်လျက်ရှိနေတဲ့ချင်းပြည်နယ်ပလဝမြို့နယ်တွေမှာအင်တာနက်ဖြတ်တောက်ခံထားရတာတစ်နှစ်ရှိလာချိန်မှာပဲကန့်သတ်ချက်တွေကိုဖယ်ရှားပေးဖို့ကုလသမဂ္ဂနဲ့နိုင်ငံတကာတန်တမန်တွေနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေရဲ့တောင်းဆိုတန်းတွေကြဲကြဲလောင်လောင်ကြားလာနေရတာပါလုံလုံရေးအကြောင်းပြချက်နဲ့အင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ထားပေမဲ့လို့လက်တွေမှာတော့ဒေသခံလူထုအတွက်အခက်အခဲတွေကြုံနေရတဲ့အတွက်ပြန်ဖွင့်ပေးပါလို့ EU ဥရောပသမဂ္ဂကလည်းဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းပါတယ်အထူးသဖြင့် COVID-19 ကပ်ရောဂါနဲ့ရင်ဆိုင်နေရသလိုမြန်မာနိုင်ငံမှာဒီနှစ်ထဲရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အတွက်ဒေသခံလူထုအတွက်စံမာရေးဘေးရန်ရဲ့ကင်းရှင်းရေးနဲ့သတင်းချက်လက်တွေရရှိရေးမှာအင်တာနက်ဆက်သွယ်မှုတွေဟာအရေးကြီးကြောင်းလဲ EU ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်အင်တာနက်ဖြတ်တောက်မှုကိုကန့်ကွက်တဲ့ဒီကနေ့အွန်လိုင်းလှုပ်ရှားမှုတစ်ခုမှာလည်းအရက်ဖတ်အလူမှုအဖွဲ့အစည်းတွေနဲ့လူခွေရေးလှုပ်ရှားသူ180ကျော်ပါဝင်ခဲ့ကြပါတယ်
ကျွန်တော်ဒီနေ့ဒီအွန်လိုင်းမှာလုပ်တဲ့ဒီပထမအဦးဆုံးပေါ့ဒါမြန်မာပြည်အတွက်တော့အောက်ဆုံးလို့ကျွန်တော်ထင်တာပဲဆိုတော့ဒီဆန္ဒထုတ်ပေါ်ပွဲကိုအတက်တရောပေါ့နော်ပါဝင်ကြတဲ့တောက်ချင်းတိုင်းကြီးပြင်းနေအဲ့တော့ဟိုကိုဗစ်ကာလပြီးရင်တော့ဆက်လက်တောင်းဆိုရမယ်အဲကျွန်တော်တို့လုံနိုင်တဲ့ဘက်ကတက်နိုင်တဲ့ဘက်ကနေပြီးတော့ဒီအင်တာနက်ပြန်ရရှိရေးကိုဒီရေးကြီးတဲ့အဲလုံငန်းကုနေနဲ့တက်မှတ်ပြီးတော့ကျွန်တော်တို့အတူတူလက်တွဲဆောင်ရွက်ကြဖို့လေကျွန်တော်ကတော့ဒီကညီညာညီတက်မှတ်ပြီးတော့တိုက်တွန်းလို့ဆိုခြင်းနဲ့
ကျမတို့ချစ်ဆက်ပြီးတော့လဲပေါ့နော်ဒါကမပြီးသေးပါဘူးပေါ့နော်အနေထားကပေါ့နော်ကျမတို့လက်ရှိမှာဒီဆက်ပြီးတော့လုံဆောင်သွားရအောင်မှအပိုင်းနေရှိပါတယ်အထူးသဖြင့်ကျမတို့ဒီအင်တာနက်ပြည့်ပြည့်ဝဝရရေးဟာပေါ့နော်တို့ရကိုလည်းကျမတို့စုစုစည်းစည်းနဲ့ဆက်ပြီးတော့တိုက်တွန်းနိုင်ဖို့အတွက်ကိုကျမတို့မျှော်လင့်ပါတယ်
သမရဝင်းမြင့်နဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုလိမ့်မှုပြီးလဲရခိုင်နိုင်ငံရေးပါတီတွေအရက်ဖတ်အဖွဲ့အစည်းတွေနဲ့ရခိုင်သတင်းမီဒီယာတွေစုပေါင်းပါဝင်လက်မှတ်ရေးထိုးထားတဲ့အိတ်ဖွင့်ပေးစာတစောင်းပေးပို့ပြီးအင်တာနက်ဖြတ်တောက်မှုတွေကိုအဆုံးသတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။အင်တာနက်ဖြတ်တောက်မှုတွေအဆုံးသတ်ရေးလွှတ်တော်မှအစိုးရတရက်ကိုဦးဆောင်တင်သွင်းခဲ့မှုတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကတော့ကောင်းကျိုးထက်ဆိုးကျိုးတွေသာပေးနိုင်တာကြောင့်ကန့်သတ်ထားတာတွေကိုဖယ်ရှားပေးဖို့တိုက်တွန်းလိုက်ပါတယ်
။တိုက်ပွဲဖြစ်တဲ့ဒေသတွေမှာနေပြီးတော့အမုန်းစကားတွေဖြစ်နေတဲ့နောက်များပြည်သူအကျိုးကိုကောက်ွယ်မယ်ဆိုတဲ့အကြောင်းပြချက်နဲ့အင်တာနက်ကိုပိတ်ခဲ့တာပါတကယ်တမ်းကြာလို့ရှိရင်တော့အင်တာနက်ပိတ်လို့သာအများပြည်သူအကျိုးစီးပွားကိုထိခိုက်စေခဲ့တာပါခုအစိုးရအနေနဲ့ဒီရခိုင်ပြည်နယ်အပါအဝင်ဒီချင်းပြည်နယ်ပလဲဝါမြို့တော်မှာအင်တာနက်ပိတ်ထားခြင်းဒီဟာနေပြီးတော့မူဝါဒအလွဲအမှားဖြစ်တဲ့အတွက်ကြောင့်မလို့ဒါကိုအမြန်ဆုံးနေပြီးတော့ဖွင့်ဖို့အတွက်ကျွန်တော်အနေနဲ့တောင်းဆိုလိုပါတယ်ဒီအကြောင်းအရာကိုပြီးခဲ့တဲ့2019ခုနှစ်ကဒီအင်တာနက်ပိတ်ထားမှုနဲ့ပတ်သက်ပြီးတော့ကျွန်တော်အမျိုးသားလွတ်တော်မှာရှင်းပွင့်ပြမေးခွန်းမေးခဲ့တဲ့အပေါ်မှာနေပြီးမြတ်တလွတ်တော်ဥက္ကဋ္ဌကဒီမေးခွန်းကိုပယ်ချခဲ့ပါတယ်ပြည်သူများရဲ့နေပြီးတော့ပြုတ်လွတ်လပ်စာနေပြီးတော့ထောက်ဖို့ပြောဆိုခွင့်လွတ်လပ်စာတင်ချက်လက်ရယူမှုတွေကိုလည်းဒါပိတ်ပင်တားဆီးသလိုခွင့်ရချိုးပေါက်ရလည်းရောက်ပါတယ်ဒီဒီမိုကရေစီပေါ်ဆောင်ရေးကာလမှာပြည်သူများရဲ့အခွင့်အရေးကိုပေါ်ဆောင်ပေးရမယ်အစားပြည်သူများရဲ့အခွင့်အရေးကိုပိတ်ပင်တယ်ဆိုတာဒါဒီမိုကရက်တစ်အစိုးရမမီပါဘူးရှင်ဒီပုံမှာနေပြီးတော့ကျွန်တော်တို့ကဒါကိုပြန်လည်ဖွင့်ပေးဖို့တဲ့အစိုးရကိုတောင်းဆိုလိုပါတယ
်ရခိုင်ပြည်နယ်စစ်ပြည်မြို့နယ်ကမြို့မီမြို့ဖတ်တူဖြစ်တဲ့ဦးမောင်သားစင်ကတော့လုံခြုံရေးကျမ်းမာရေးပြဿနာတွေကြုံနေရချိန်မှာသတင်းချက်လက်ရရှိမှုကအရေးကြီးတာကြောင့်အင်တာနက်ဆက်သွယ်မှုတွေပြန်ဖွင့်ပေးဖို့အရေးကြီးတယ်လို့ဆိုပါတယ
်ဖွင့်ပေးဖို့တင်တာတော့ကြာပါပြီလေဖွင့်မပေးတဲ့ကြောင့်မြို့မြို့တို့ခေါ်ရရောင်းနေရတာဖွင့်ပေးတဲ့ကြောင့်စစ်ပွဲတွေရဲတော့တယ်မဟုတ်ဘူးအင်တာနက်မဖွင့်တဲ့အတွက်ဆိုးရိုးတွေကများလာပါတယ်စစ်ပွဲတွေပြန်လာတဲ့တကဝင်လာတဲ့လူတွေမှာပိတ်ပင်တဲ့အကြောင်းဆိုတာလေးကိုလည်းကျွန်တော်တို့အလွယ်တကူမကြည့်နိုင်ဘူးလေစစ်ပွဲတွေမှာအခုမိုးကစစ်တိုက်ရော်နေတော့မိုးကတပတ်ကျော်ဆယ်လောက်ရောရနေတဲ့ကြောင်ရေတွေလေးတုံးကနေပြင်းနေတဲ့ကြောင်ဘာလို့တော်လို့မရဘူ
းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာအင်တာနက်လိုင်းတွေဖြတ်တောက်ထားတာပြန်ဖွင့်ပေးဖို့အရှိတောင်အာရှဒေသဆိုင်ရာကုလသမဂ္ဂလူခွေရုံးကလည်းပြီးခဲ့တဲ့တောက်ကြနေ့တုန်းကပဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးမြန်မာအစိုးရကိုတိုက်တွန်းထားပါတယ်အင်တာနက်ဖြတ်တောက်ခံထားရတဲ့အတွက်လူတွေရဲ့အသက်တွေကိုကာကွယ်ဖို့လူသားချင်းစာနာမှုအထောက်အကူတွေပေးဖို့အတွက်ခိုင်မာတဲ့သတင်းချက်လက်တွေပေါ်မှာအချိန်နဲ့တပြေးညီအားကိုးနေရတဲ့သူတွေကိုထိခိုက်မှုတွေရှိနေတယ်ဆိုပြီးသတိပေးထားတာပါ HRW ဘာဝေနိုင်ငံတကာလူခွေလှုပ်ရှားမှုဖွဲ့ကလည်းကဘာမှာအချိန်အကြာဆုံးအင်တာနက်အဆက်အသွယ်ဖြတ်တောက်မှုကိုအဆုံးသတ်ဖို့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရှင်ကျွန်မစုမမ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မလေးရှားနိုင်ငံအတွင်းမှာကိုဗစ် -19 ကပ်ရောဂါကာလတွာလာလှုပ်ရှားမှုကန့်သက်ထားချိန်မှာနောက်ထပ်မြန်မာနိုင်ငံသားတဦးကိုကိုကိုအဆုံးစီရင်သွားတဲ့အတွက်အခုဆိုရင်၈ရက်အထိရှိနေပြီဖြစ်တဲ့အကြောင်းတင်ဆက်ပေးခြင်းပါတယ်။ကျွန်မအေးရင်းပါပါ။မလေးရှားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်အတွာလာကန့်သက်ထိန်းချုပ်ထားချိန်မှာစောင့်ဝင်နေရေးအခက်အခဲကြုံနေကြရတဲ့မြန်မာနိုင်ငံသားတွေကြားကိုကိုကိုအဆုံးစီရင်တဲ့အဖြစ်တွေလည်းကြုံနေရတာပါအခုနောက်ထပ်လဲမြန်မာနိုင်ငံသားတဦးအဆုံးစီရင်သွားတဲ့အတွက်ဗတင်းသုံးဘက်ခန့်အနီးသိဆုံးသူမြန်မာနိုင်ငံသား၈ယောက်အထိရှိသွားပြီလို့လဲမလေးရှားအခြေစိုက်မြန်မာလူမှုကွန်ရက်အဖွဲ့ရဲ့ဥက္ကဋ္ဌဦးစန်းဝင်းကပြောပါတယ်၈ယောက
်မြောက်ဖြစ်သွားပြီမှဟုတ်ကဲ့ဒီရက်တော့နှစ်ပူပေါင်းပြီးဒီတော့ကိုကိုကနေကြီးစစ်ပြီးသွားပြီစစ်ပြီးတဲ့အခါကျတော့သူ့ကိုဟိုးစားပေါ့ခွဲစိတ်မှုပေါ်ဒီသိမှုသိရင်ခွဲစိတ်မှုလို့ပို့တော့ကိုဒီစာရန်စေုံကြီးကိုစတင်ဖော်ဆောင်မယ်ပေါ့မိုင်းပြီးရင်ကျွန်တော် yes ကမှ yes ရဖို့ပါညာဆက်လုပ်မယ်ပေါ့မိုင်
းမြန်မာနိုင်ငံသားငားသိတဲ့မနေ့အလုလုကင်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလအသွာလာကန့်သက်တားဆီးထားချိန်မှာတရားမဝင်အလုလုကင်နေသူတွေကိုဖမ်းဆီးမှုတွေလည်းရှိနေတာပါဒီအတွက်လည်းမြန်မာနိုင်ငံသားတွေအထူးသဖြင့်တရားမဝင်နေထိုင်အလုလုနေသူတွေအခက်အခဲတွေနဲ့ကြုံနေရပြီးကိုကိုကိုအဆုံးစီရင်တဲ့တရင်လေးလည်းထွက်ပေါ်လာနေတာဖြစ်ပါတယ်။အခုနောက်ဆုံးတေဆုံးသွားသူကိုတော့မလေးရှားနိုင်ငံဆလန်ကောပြည်နယ်ရဲ့ကပူချွန်းမာချူချာယာ14မိုင်ဆိုတဲ့အရက်မှာအလောင်းကိုတွေ့ရှိခဲ့တာဖြစ်ကြောင်းကိုလည်းကိုယ်တိုင်တွေ့ခဲ့သူတွေကပြောပါတယ်။တေဆုံးသူဟာမြန်မာနိုင်ငံတနင်္လာရီတိုင်းလောင်းလုံမြို့နယ်ကထောင်းမီရွာဇာတိဖြစ်ပြီးမလေးရှားနိုင်ငံမှာတရားမဝင်နေထိုင်နေသူတဦးဖြစ်ကြောင်းကိုလည်းနှီးဆက်သူမြန်မာတဦးကပြောပါတယ်။
ဟုတ်ကဲ့ကျွန်တော်ချားလာတော့အခုမနေ့ဖုန်းနဲ့လုံးမကျောင်းစီဖုန်းဝင်လာတယ်အဲဒီမှာပိုက်ချနာမှာလူတယောက်စိတ်နေတယ်စိတ်ပြီးတော့အဲဒီမှာဆက်ကြည့်လိုက်တော့မှကျွန်တော်ရွာသားတွေပေါ့ဒီကျွန်တော်လမ်းလုံးသားဖြစ်နေတယ်ကွာလာလမ်ပူကျောင်းပူချောင်းမှာကြီးကြတယ်ကွာလာပူရဲ့ဆက်လင်းမိုင်ပူချောင်းဆက်လင်းမိုင်ရဟုတ်တယ်အဲ့လိုလည်းမရှိဘူးကွာလာတော့ကြာပြန်အတော့ကြာလည်းမလုပ်ဘူးတူရဲ့အခုတက်ပါလာတာနဲ့ဖုန်းနဲ့လို့ရှိနေတယ်တူရဲ့အရင်တည်းကမင်းရှာရတာတော့ကြာပြီ
အဆုံးစီရင်သွားခဲ့သူရဲ့ညီမဖြစ်သူကတော့အခုလိုပြောပြပါဗျာအော်တင
်းနေလေအောင်သူတို့သူညီမဒီကိုပြန်နေတယ်သူတို့ဆင်းပိတ်ခိုင်းရှိနေတဲ့
မလေးရှားမှာမိမိကိုယ်ကိုအဆုံးစီရင်တဲ့မှုတွေဇက်တိုက်သူတို့ဖြစ်လာပြီးတဲ့နောက်ပြည်ပရောက်အထောက်ထားမဲ့သူများမြန်မာနိုင်ငံကိုပြန်လာဖို့ညှော်လင့်ချက်မမဲ့စီလိုပဲပြန်ခေါ်ဖို့စီစဉ်နေကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနနဲ့အပီပီဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းမှဦးစိုးဟန်ကအစိုးရရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မလေးရှားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကြောင့်တေဆုံးသူ120ကျော်အပါအဝင်ကူးစက်သူ8500ကျော်ရှိနေပါတယ်။ကျွန်မမအေးမှာပါရှင်။
VOA American အတိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA မြန်မာဝိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဆုမြတ်မောင်ပါရှင်အမေရိကန်ပြည်ထောင်စုကအထင်ကရ West Point စစ်တပ်ကတို့ကနေအခု2020ခုနှစ်ပွဲရသူ1100ယောက်ထဲမှာမြန်မာအမေရိကန်ဒုဗိုလ်အောင်မိုးလဲထူးထူးခြားခြားပါဝင်ပါတယ်ဒုက္ခတဲ့အနေနဲ့အိန္ဒိယနိုင်ငံကနေအမေရိကန်ပြည်ထောင်စုမှာမိသားစုနဲ့အတူလာရောက်အခြေချတဲ့ကိုအောင်မိုးကိုအခုလိုမျိုးစစ်တပ်ကတို့ပွဲရတယောက်ဖြစ်တဲ့အထိဘယ်လိုကြိုးစားခဲ့ရတယ်လဲဆိုတာကိုဆက်သွယ်မေးမြန်းထားပါတယ် VOA မြန်မာပိုင်းရဲ့ကမ္ဘာဒုက္ခသည်များနေ့အထိအမှတ်အထူးအစီအစဉ်အဖြစ်တင်ဆက်ထားပါတယ်ရှင်
င်္ဂလာပါကွာမိုးချေအာ VOA မြန်မာပိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ဟုတ်ကဲ့မင်္ဂလာ
။ So ပထမဆုံးပြောချင်တာတော့ congratulations ပါ။ဟုတ်အခုမှလောလောလတ်လတ်ဒီ American West Point စစ်တပ်ကတူကနေပြီးတော့မှအာတက္ကသိုလ်ဘွဲ့ရဖြစ်တယ်ဆိုတော့အရင်ဆုံးဒီစစ်တပ်ကတူကဘွဲ့ရတာဘယ်လိုခံစားရလဲဆိုတော့အရင်ပြောပြပါပါရှင
့်။လေးနဲ့လောလောအဲ့တော့ကြာပြီးမှဟို graduate ဖြစ်တော့ပြောပါရယ
်။ဟုတ်ကဲ့။ကိုအမိုးကဒီမိသားစုနဲ့အတူပေါ့နော်။အဲအိန္ဒိယနေပြီးတော့မှအဲဒုက္ခတဲ့အနေနဲ့အမေရိကန်မှာလာအခြေချပြီးတော့နေတာပေါ့လေဆိုတော့အဲ့လိုမျိုးအခြေအနေရနေပြီးတော့အခုလိုမျိုးဆက်တက်ကတူဘွဲရတယောက်ဖြစ်အောင်လို့ဘယ်လောက်ထိစူးစမ်းခဲ့ရတယ်လဲဆိုတော့အရင်ဆုံးပြောပြပါလားရှင
့်စူးစမ်းတော့စူးစမ်းရပါတယ်ဒါပေမဲ့တော်တော်များများကတော့မင်းမင်းနဲ့ဖေဖေနဲ့ကောင်းလို့ပါဘာဖြစ်လို့လဲဆိုတော့ဒီအမေရိကန်ရောက်တာလဲကုန်မိပါတယ်ကြောင့်မဘဲရောက်တာလဲဟုတ်တယ်မလားအရင်တော့အိန္ဒိယမှာမွေးအိန္ဒိယမှာပဲ၁၄နှစ်လောက်နေခဲ့တယ်ဒါပေမဲ့ဒီရောက်ဖို့မင်းတို့ကစူးစမ်းမှUN နဲ့ဗာနဲ့သူတို့စကားပြောရမှဒီမှာရဖို့သူတို့ခေါ်ခဲ့ရဆိုတော့သူတို့ကောင်းလို့ပါပဲ
ဒါပေမဲ့ West Point ဆိုတာကဒီကမ္ဘာမှာတကယ်ကိုအထင်ကြီးရစစ်တပ်ကတူကြီးတစ်ခုဖြစ်ပါတယ်အဲ့ဒီဟာဝင်နိုင်ဖို့ဆိုတာလည်းတော်တော်လေးကိုမလွယ်ပါဘူးဆိုတော့ဘလောက်တော့ကိုတိုင်စူးစမ်းခဲ့ရလဲရှင
့်အကြောင်းမှာတော့အမတ်တွေပါကြီးကောင်းအောင်အဲ့လိုလောက်ရတာပေါ့နော်အဲ့ဒါပြီးတော့ဒီအားကစားတွေပါကြီးရောကစားရပါတယ်အဲ့ဆိုတော့ပထမနေ့ဒီ High School မှာဘောလုံးကန်တယ်အဲ့ဒါပြီးတော့နောက်ဆုံးနေ့မှာဆိုတော့ဒီ track ပေါ့ track ဆိုတာပါတယ
်အပြေး
လောက်တာပါအဲ့ဒါပြီးတော့ဒီကျောင်းမှာအမတ်တွေကိုက90ရာခိုင်နှုန်းနဲ့ကျော်ရင်တော့ကောင်းတာပေါ့ကိုအတွက်နောက်ပြီး SHG ပါတော့ဒီအမတ်ကောင်းလို့လောက်ပါတယ
်ဆောဆောပြောသလိုပေါ့ဒီ West Point ပါဒီကပအထင်ကြီးရစစ်တပ်ကတော်ကြီးတစ်ခုမှမြန်မာ American တယောက်အနေနဲ့တက်ခွင့်ရတာဘယ်လောက်ထူးခြားရလို့ပြောနိုင်ပါလဲရှင
်ကျွန်တော်ထင်တာကတော့အရင်ဆောက်ဝင်တော့သူတို့အဲ့ဒါတွေဘာမှမကြည့်ပါဘူးဟုတ်တယ်မလားသူတို့ကြည့်တာကတော့အမတ်ကောင်းလားမကောင်းလားဒီနိုင်ငံကိုတကယ်ချစ်လားမချစ်လားအဲ့လိုအဲ့ရည်ကိုကြည့်တာပေါ့နော်အဲ့လိုပါပဲကျွန်တော်ကတော့အဲ့လိုပြောကြရတယ
်ကိုအမိုးအနေနဲ့ရောဘယ်လိုခံစားရလဲကိုအနေနဲ့ရောဘယ်လိုခံယူလဲကိုကမြန်မာအမေရိကန်တယောက်အနေနဲ့ဒါမျိုးတက်တော်ကြီးမှာတက်ခွင့်ရတာရောဘယ်လိုမျိုးကိုအတွက်ထူးခြားမှုဖြစ်လဲရှင
်အရင်ပြောပါတယ်ဘာဖြစ်လို့ဆိုတော့သူကအလကပတ်ဆိုင်ရုံပေးရအောင်ဘာမှမလို့ရဘူးဒါပေမဲ့ဒီ college ပြင်ငါနဲ့စစ်တပ်မှာချမ်းဆောင်မှာပေါ့နော်အဲ့ဥစ္စာကတော့လူဝင်တော့ရတာပဲဒါပေမဲ့ဗမာအနေနဲ့တော့တော့ how do you say proud
ကိုယ်ယူရဲ
ကိုယ်ယူရဲကိုယ်ယူပါတယ်ဘာဖြစ်လို့လဲဆိုတော့ဒီအများကြီးဗမာတွေအများကြီးမရှိဘူးပေါ့နော်ကျွန်တော်တယောက်တည်းပဲအဲ့ဒါပြီးတော့ဒီကျွန်တော် high school ကနေတော့ရတာကျွန်တော်တယောက်တည်းပဲရှိရတယောက်တည်းပဲမဟုတ်ပါဘူးဒါပေမဲ့အရင်တော့တယောက်တည်းတော့ရှိခဲ့ဘူးပါတယ်ဒါပေမဲ့အစာကြီးကြာလာပြီပေါ့နော်အဲ့ဒါဆိုတော့အဲ့ဒါရောအဲ့ဒီတော့ရကိုယ်ယူပါတယ်ဗျာ
ဆိုတော့သင်တန်းမှာရောဒီတက္ကသိုလ်တက်နေတဲ့အချိန်မှာရောတခြားမြန်မာတွေကဒီမြန်မာအမေရိကန်တွေပဲဖြစ်ဖြစ်မြန်မာတွေကရောတွေ့ဘူးလားဆုံဘူးလားရှင
်ဟုတ်ကဲ့ဗျဆုံဘူးပါတယ်အာသူ့တူရအောင်မေဂျာတူရအောင်သူနဲ့တွေ့ဘူးပါတယ်သူကဒီ West Point မှာစေကန်းတွေမှာအလုပ်လုပ်တာဆိုတော့
ဟုတ်ဆိုတော့အဲ့ဒီတက္ကသိုလ်ပေါ့နော်ဒီသင်တန်း၄နှစ်တက်ရတာမှလည်းအဲ့ဒီဖြတ်သန်းရတဲ့အတွေ့အကြုံနည်းနည်းပြောပြပါအောင်ဘယ်လောက်ထိစာရီသင်ရတဲ့ဥစားရီပေါ့နော်ကိုယ်တက်ဘယ်လောက်ထိခက်ခဲလဲကိုလိုက်နိုင်လားအဲ့ဒီအခြေအနေလည်းပြောပြပါလားရှင
်ဟုတ်ကဲ့ဗျာတော်တော်များများတော့လိုက်နိုင်ပါတယ်တဲမဲ့တစ်ခါလေးကြာရင်တော့တချို့ဟာတွေကတော့ခက်တာပေါ့နော်တချို့စာရီကခက်တယ်ပထမဆုံးမှာပထမနွေရာသီတော်တော်ကထရိနင်းလုပ်ရတယ်လေအဲ့ဒီတော့ကျတော့လည်းခက်တော့ခက်ပါတယ်မဲ့အဲ့လောက်ကြီးလည်းမခက်ပါဘူးကိုကဒီအားကစားတွေပါလေလောက်ဖူးတော့အဲ့လောက်ကြီးမမောဘူးပေါ့နော်တခြားမလုပ်ဘူးလေလူတွေတော့မမောဘူးဒါပေမဲ့ဒီမိုးရွာတဲ့အချိန်မှာအရင်ဗာလဲချမ်းပါတယ်အဲ့ဒါဆိုတော့ပြီးကျွန်တော်ကလည်းဒီနည်းနည်းပိတ်နေဆိုတော့ဘိုးမဘိုးချမ်းတာပေါ့နော်အဲ့တခုလဲပါပဲမိုးရွာတော့မကြိုက်ဘူးပေါ့ဒါပေမဲ့ကျောင်းကိစ္စမှာကျတော့လဲတော်များများခုနပြောဆိုပဲနော်လိုက်နိုင်ပါတယ်ဒါပေမဲ့ဒီမလိုက်နိုင်တာရှိရင်လည်းဆရာမတွေကကူပေးတယ်အဲ့ဒါဆိုတော့အဲ့ဒီကျောင်းကအဲ့အတွက်အကောင်းပါဘာလို့ဆိုတော့ဒီအခုအခန်းထဲမှာလူက15ရောက်လောက်ထိမကြော်ဘူးလေအဲ့ဆိုတော့သူတို့ဘာလဲသူတို့ကောင်းကောင်းတရားနဲ့တရားအဲ့လိုစကားပြောလို့ရတယ်သူတို့ကူညီပေးရပါတော့ကိုမတိရရှိရင
်ဟုတ်နောက်တစ်ခါကျတော့ကိုကဒီမြန်မာလူမျိုးဖြစ်တယ်ပြီးတော့ကို့အသားရောင်ဆောင်ပေါ့နော်ဒီလူမျိုးသင်တန်းမှာခွဲခြားဆက်ဆံခံရတာမျိုးတွေရောကြုံဘူးလားရှင
်တခါမှမကြုံဘူးပါဘူးဗျာ
โอเคနောက်တစ်ခါကျတော့ဒီအခုတင်တန်းတက်တာငါ၄နှစ်ပေါ့နော်ဆက်တက်ကတူတက်ရတယ်ဆိုတော့အဲ့ဒီ၄နှစ်အတွင်းမှာကိုယ်အတွက်အမှတ်ရစရာအဖြစ်ဆုံးပြောပြချင်တာတော့ပါရှိလိုက်ရှင့
်ကျွန်တော်တင်ငယ်ချင်းတွေပဲပေါ့နော်သူတို့ကြောင့်မဟုတ်ပဲကျွန်တော်ဒီ၄နှစ်လုံးလုံးပြောပြပါဖြစ်ပါပါတော်တော်ကြရတယ်ပေါ့နော်ပထမနေ့ရောက်ပြီးတော့သူတို့လက်ဝိတ်ထိုးတယ်ပေါ့နော်လက်ဝိတ်အတိုင်းမှာပါတယ်ဆိုတော့သူတို့နဲ့အမြဲနေတိုင်းတွေ့နေရတာပေါ့နော်အ ဆိုကျွန်တော်တို့ boxing က Monday နဲ့ Saturday ထိအများကြီးနေရာ practice လုပ်တာဆိုတော့တို့နဲ့အများကြီးတွေ့နေရတယ်တို့နဲ့အများကြီးရှင်နေတယ်ဒါဆိုအဲ့အချိန်လေးမှာပဲကိုကပျော်စရာရှိတာပေါ့နော်တကယ်တို့တော်များများရှင်နေရတော့
ကိုစက်တန်တက်တယ်ဆိုတာမလွယ်ဘူးပေါ့လေဆိုတော့ဒီလိုမျိုးအစနဲ့အဆုံးဒီဘွဲရတဲ့အထိကိုကစိတ်ထက်ခိုင်ခိုင်မာမာနဲ့အောင်မြင်သွားဖို့အတွက်ပြီးသွားဖို့အတွက်ကတော့ဘာအရေးအကြီးဆုံးလိုအပ်တယ်လို့ကိုကမိုးအနေနဲ့ပြောချင်လဲရှင်
အဲ့ဒါတော့ကိုနယ်ပဲဆိုင်တာပေါ့နော်ဒါပေမဲ့ကျွန်တော်အတွက်ကတော့ဒီကိုမိပါတွေကိုစိတ်ချမ်းသာအောင်ထားနေတယ်ပေါ့နော်အဲ့ဒါပြကိုအတွက်ရောကိုကောင်းအောင်လုပ်ချင်တယ်ပေါ့အဲ့ရာနဲ့ပဲဒီတိုင်းတွားခဲ့တာပေါ့နော်
ကိုဒုက္ခတွေဘဝကလာရဲဆိုတော့ဒီ background ကနင့်ကိုဆိုင်လာ
ဟုတ်ကဲ့ပြန်ဆိုင်ပါတယ်ဘာလို့လဲဆိုတော့ခဏလေးအေးတာတွေပါတွေကဘာမှမဟုတ်ပါဘူးဟုတ်တယ်မလားကိုတခြားဟာတွေရောအရင်တော့ဖြစ်ခဲ့ပါတယ်အဲ့တော့ဆိုတော့နင်အဲ့ပြီးတော့အဲ့ဖြစ်ခဲ့ရလဲငငယ်လေးပဲဆိုတော့ဘယ်လောက်ကြီးဘာမှကြောက်နေကြမလို့ပါဘူးဟုတ်တယ်မလားတခုခုမကောင်းတဲ့ဖြစ်ရင်ခဏလေးပဲနောက်ထပ်ခဏတင်းနေပြီးသွားရင်ပြီးသွားပြီဟုတ်တယ်မလားthe next day is a new day
ဒီနှစ်ကတော်တော်လေးထူးခြားတဲ့နှစ်ပေါ့နော်ဒီ graduation ceremony ဖွဲ့ပေးတဲ့အခမ်းအနားကကိုဗစ်ကြောင့်မဟုတ်လို့မိသားစုတွေလည်းမတက်နိုင်ခဲ့ဘူးပေါ့လေအကုန်လုံးသူတို့ online ကနေကြည့်ရတယ်ကိုအောင်မိုးတို့ဆိုလည်းအရင်တော့လိုမျိုးတယောက်နဲ့တယောက်နီကကရင်းရင်းနှီးနှီးအလို ceremony မှာမဟုတ်ဘူးခွန်ခွဲထားရတာမျိုးအစားထူးထူးခြားခြားဖြစ်တယ်ဆိုတော့အဲ့ဒါကဘလောက်ကိုအတွက်အမှတ်ရစရာဖြစ်မယ်လို့ပြောချင်တယ်ရှင့
်ကိုမိဘတွေကိုဒီညီမလေးမပါတော့နေစိတ်တော့မကောင်းဘူးပေါ့နော်သူတို့အတွက်ပြကောလောက်ခဲ့ပူတာလောက်ခဲ့တာဆိုတော့အဲ့ဒါတော့တခုမကောင်းတာပေါ့ဒါပေမဲ့ဒီလိုနောက်ဆုံးတစ်ခေါက်တွေးခွင့်ရတာတော့နည်းပြောပါရစေ
နောက်ဆုံးတစ်ခေါက်တွေးခွင့်ရရဆိုတော့
ကိုတကယ်ချင်းနေနဲ့တွေးခွင့်ရတော့ဘာလို့ဆိုတော့အခုပြီးသွားရင်တခါတချို့လူတွေကတော့ဘယ်တော့မှတွေးတော့မှာမဟုတ်ဘူးလေဒါပေမဲ့တချို့လူတွေကကိုနဲ့တကယ်ချင်းတဲ့လူတွေက Christmas break တို့ပါတော့ချိန်လို့ရတာပေါ့နော်ဒါပေမဲ့တော်တော်များများကိုအလုံးနဲ့ကိုအလုံးရှုံနေမှာဆိုတော့ဆိုင်ဆိုင်မတွေ့တော့ဘူ
းပေါ့ဘွဲယူတဲ့အခမ်းအနားမှာသမ္မတဒေါက်တာထရမ့်ကသူမိန့်ခွန်းပြောပါတယ်ဆိုတော့သူမိန့်ခွန်းပြောသွားတဲ့အထဲမှာရောကို့အတွက်မှတ်မှတ်ထင်ထင်ဟိုကြံနေတဲ့စကားပါရှိရလို့ပြောနိုင်ပါလဲရှင
် The American Soldier ပေါ့နော် American စစ်သားကပထမကမ္ဘာစစ်တော့ဒုတိယကမ္ဘာစစ်တော့အဲ့ဒီမှာတကယ်ပါခဲ့တာပေါ့နော်အဲ့ I don't know how to say it the American soldier has been central to most of the wars and they have been fighting for a long time.အဲ့ဆိုတော့ဒီ American စစ်သားတွေကကြာလာပြီးစစ်လိုက်လာခဲ့တာအဲ့ပြီးအခုကျွန်တော်တို့ကဒီ new blood အဲ့ဆိုတော့ဒီ
new set တွေ
ဆိုတော့သူတို့ကောင်းတာလုပ်ခဲ့တဲ့ဥစားတွေမှာကိုကနောက်တဲ့ပုံမှာ how do you say build
ပုံကောင်းအောင်လို့ကိုကဆက်ပြီးတော့ lesson ကယူသွားရမယ
်ဟုတ်ကဲ့ဗျာ
အဲ့တော့ဟိုနောက်ဆုံးမေးချင်တာပေါ့နော်ကိုအောင်မိုးအနေနဲ့ဒီစစ်သားကောင်းတယောက်စစ်ပူရန်ကောင်းတယောက်ဖြစ်ဖို့အတွက်ကဘယ်လိုမျိုးကျင့်ဝတ်တွေကိုကကျင့်သုံးရမယ်လို့ခံယူထားပါလဲရှင
်ဟုတ်ကဲ့ဗျာဒီကျွန်တော်ကျောင်းအစီအရေးပါရင်တို့တင်ပေးရတယ်ပါရယ်ကတို့ပြောရတယ်ကကျတော့ပထမဆုံးဒီ infantry officer တယောက်အနေနဲ့ပထမဆုံးတစ်ခုလိုတာကတော့ fitness ပေါ့နော်ကိုကဒီကြံ့ထိုင်ရမယ်ကိုခန္ဓာကိုယ်ကြံ့ထိုင်ရမယ်ကို mentally strong ဖြစ်ရမယ်ပေါ့နော် mentally ခံကြံ့ထိုင်ရမယ်ဆိုတော့ဒီ anxiety ပါရယ်ကတော့အမြင်လုံနေရပေါ့နော်ဖြေးရတယ်အမြင်ပြေးနေရမယ် weight မတာတွေပါရယ်ကအမြင်လုံနေရမယ်ဒါပေမဲ့ the most important thingအဲ့ဒီ say most important
အရေးအကြီးဆုံးက
အရေးအကြီးဆုံးတစ်ခုကတော့ကိုယ့်ရဲ့အောက်ကကိုယ်နဲ့အတူတူလုပ်နေလူရဲ့အတွက်အကောင်းဆုံးဖြစ်အောင်ကိုကအမြဲတမ်းကြည့်နေရပဲပေါ့နော်တင်ညာတော့ရင်သူတို့အတွက်ဒီထမင်းရှိလားမရှိလားကိုဒီသူတို့အိမ်ကြီးပါလေအကောင်းပါလားမပါလားအဲ့ဒါတွေအကောင်းဆုံးစစ်နေရမှာပေါ့နော်သူတို့အတွက်ပဲကိုကလုပ်ရတာပေါ့နော်ကိုယ့်အတွက်ဘာမှမပါပါဘူ
းဆိုတော့ကောင်းဆောင်ကောင်းတရားအနေနဲ့ရှေ့ရနေပြီးဦးဆောင်ပေးဖို့ကအရေးကြီးတယ်လို့ပြောချင်တာပေါ့
ဟုတ်ကဲ့ဗျာ
ဆိုကျေးဇူးတင်ပါတယ်ကွာမဟုတ်ခုလိုပြောချင်ပြီးတော့ဖြေတာ哦ဟု
တ်ကဲ့ဗျာကျေးဇူးပါပဲ
အမေရိကန်ပြည်ထောင်စုကအချိန်ကြီးရ West Point ဆက်တက်ကတူကနေအခုနှစ်2020မှာပွဲရထားတဲ့မြန်မာအမေရိကန်ဒူဘိုအောင်မိုးကိုကျွန်မဆွမျက်မောဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်မင်္ဂလာပါရှင်ဦးစီသူအောင်မင်းရဲ့ပြည်ရင်းသတင်းတုံ့တက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မော်တော်ယာဉ်စီမံခန့်ခွဲမှုဥပဒေဘာတွေလွဲနေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မင်းနဲ့အတူကျွန်မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။ဖြစ်တော်ကအတည်ပြုခဲ့ပြီးဖြစ်တဲ့ KNDA ကင်းရှင်းရေးနဲ့မော်တော်ယာဉ်စီမံခန့်ခွဲမှုဥပဒေကိုနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးပြီးပြီးခဲ့တဲ့မေလ26ရက်နေ့ကပြဋ္ဌာန်းလိုက်လို့ခုဆိုအသက်ဝင်နေပါပြီ အရင်သမရဦးသိန်းစင်အစိုးရလက်ထက်2015ခုနှစ်ကပြဋ္ဌာန်းခဲ့တဲ့မော်တော်ယာဉ်ဥပဒေကိုအစားထိုးလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတဝမ်းမှာမပုံထင်ထားတဲ့ပုဂ္ဂလပိုင်ကားအစီးရေ4,000-5,000ကျော်ဘတ်စ်နဲ့လူအများတင်နိုင်တဲ့ကား3,000နီးပါးစုစုပေါင်းကားအစီးရေ5,000ကျော်ရှိနေပါတယ်။ဆိုင်ကယ်နဲ့အခြားဆက်တက်ယာဉ်တွေပါပေါင်းရင်9,000-9,000ကျော်ရှိပါတယ်။ဒီဥပဒေဟာအဲ့လိုကားတွေဆိုင်ကယ်တွေပိုင်ဆိုင်ထားတဲ့အသုံးပြုနေတဲ့သားနဲ့ချီတဲ့မိသားစုတွေအတွက်သက်ရောက်မှုရှိမှာမို့ရေးကြည့်တယ်လို့ပြောမယ်ဆိုရင်လည်းပြောနိုင်ပါတယ်ဒီဥပဒေမှာဘာတွေပြဋ္ဌာန်းထားလဲထူးခြားတာဘာတွေပါတယ်လဲဥပဒေတိုင်းကျင့်သုံးရင်တိုင်းပြည်အတွက်တကယ်အကျိုးရှိမှာလားဆိုတဲ့ကိစ္စကစိတ်ဝင်စားစရာပါခုတစ်ပတ်အစ်စ်ပြဋ္ဌာန်းလိုက်တဲ့မော်တော်ယာဉ်စီမံခန့်ခွဲမှုဥပဒေအကြောင်းလေ့လာတင်ပြသွားပါမယ
်ဥပဒေပုံမှန်86မှာမော်တော်ဆိုင်ကယ်ကိုမောင်းနှင်စီးနှင်ရာရီရှေ့မီအနေကိုနေ့ညအချိန်တိုင်းတွင်ဖွင့်၍မောင်းနှင်ရန်ပြက်ကွက်ခြင်းမရှိစေရဆိုပြီးပြဋ္ဌာန်းထားပါတယ်။ဒီပြဋ္ဌာန်းချက်ကတော့အစ်စ်ဖြစ်ပါတယ်။လိုက်နာမှုမရှိဘူးဆိုရင်ဒဏ်ငွေ3,000ချမှတ်ရမယ်ဆိုပြီးပြဋ္ဌာန်းထားပါတယ်။ဒါ့အပြင်စိုက်ကဲအိတ်စောကအတန်ထိန်ကရိယာကိုဖြုတ်ပြီးမောင်းတာ၊နောက်ကြည့်မှန်မပါတာ၊စံချိန်ဆန်ညွှန်းမီတဲ့စိုက်ကဲစီးအုပ်ထုံမဆောင်ပဲဒါမှမဟုတ်မေးတိုင်းချိုးကိုတေးချာမတက်ပဲမောင်းတာစီးတာမျိုးဆိုရင်လေငွေဒဏ်3,000ချမှတ်ဖို့ပြဋ္ဌာန်းထားပါတယ်။ဒီပြဋ္ဌာန်းချက်တွေဟာမြန်မာနိုင်ငံအနှံ့အပြားကအစီးရေ4,000-8,000နီးပါးရှိတဲ့စိုက်ကယ်မောင်းသူစီးသူတွေအပေါ်တက်ရောက်မှုရှိစေမှာပါ။မော်တော်ယာဉ်နဲ့ပတ်သက်ရင်တော့အခုပြဋ္ဌာန်းချက်မှာကားမောင်းနေခြင်းလက်ကင်ဖုန်းအသုံးပြုတာကိုတားမြစ်ထားပါတယ်။ချိုးဖောက်ရင်တော့ဒဏ်ငွေ3,000ပါ။လက်ရှိဥပဒေထဲမှာပြဿနာဖြစ်လာစေနိုင်တာတစ်ခုကတော့ပုံမှာ89ကာကြီးပါပြဋ္ဌာန်းချက်ပါအဲ့ဒီမှာဖော်ပြထားတာကတော့ကားအယောင်ဝယ်လုပ်ခဲ့ရင်စာချုပ်ချုပ်တဲ့နေ့ကနေရက်ပေါင်း30အတွင်းရင်းပိုင်ရှင်နာမည်ပြောင်းလျှောက်ထားရမယ်လို့ဆိုထားပါတယ်တကယ်လို့လျှောက်ထားဖို့ပြက်ကွက်တယ်ဆိုရင်ဒဏ်ငွေကျပ်3,000ချမယ်လို့ဖော်ပြထားပါတယ်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလက်အောက်ကုန်းလန်းတယ်ယူပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကာညာနာဟာတိကျတဲ့2020ဇန်နဝါရီလ1ရက်နေ့ကစပြီးအခွန်ဆောင်ထားပြည့်တဲ့သူတွေကိုပဲကားနံပါတ်ပေါက်လုပ်ပေးမယ်။မော်တော်ယာဉ်လိုင်စင်တက်တန်းတိုးပေးမယ်ဆိုပြီးကြေညာထားသလိုစပြီးတော့လည်းအကောင့်ထည့်ဖော်နေပါတယ
်။ကားနံပါတ်ပြောင်းပေးဖို့ဆိုပြီးကာညာနာမှာဒီတိုင်းသွားလျှောက်လို့မရတော့ပါဘူး။အဲ့လိုရေးလိုင်စင်တက်တန်းတိုးတာကားပိုင်ရှင်နံပါတ်ပြောင်းတာကိုအခွန်ကိစ္စနဲ့ဆက်ဆက်လိုက်တော့ပြည်သူအတော်များများဒုက္ခရောက်ကုန်ပါတယ်။ကားလက်လွဲဝယ်ယူခဲ့သူတယောက်အနေနဲ့သက်ဆိုင်ရာအခွန်ရုံးမှာငွေသားနဲ့အခွန်ဆောင်ရင်အထိုက်လျောက်အဆင်ပြေနိုင်ပေမဲ့အခွန်နှန်းတွေအနေနဲ့သူဆောင်ထားတဲ့အခွန်ကနေငွေပြူဖြစ်ကြောင်းပြဖို့ကတော့လုပ်ငန်းစဉ်ရှုပ်ထွေးတာကြောင့်အချိန်ကျန်ကြာမှုအများကြီးဖြစ်ပေါ်စေပါတယ်။အခွန်နှန်းပြည်သူအတော်များများဟာကားဝယ်တဲ့အခါအခွန်ဆောင်ထားတဲ့ငွေနဲ့ဝယ်ယူတာဖြစ်ကြောင်းအခွန်ဆောင်လက်မှတ်စိမ်းတစ်စောင်ရဖို့အချိန်တလမကကြာတတ်ပါတယ်။သူခွန်ဆောင်ထားတဲ့မြို့နယ်ကရုံးတဲ့သူအိမ်တော်စုစီရင်ပေါက်ရမြို့နယ်အခွန်ရုံးတစ်ခုကြားပြည်နယ်နဲ့တိုင်းအခွန်ရုံးတွေကြားခံပြီးအပြန်အလှန်စာပို့ဆက်သွယ်ဘီရိုကရေစီလှုပ်ထုံလုပ်နည်းတွေအတိုင်းစစ်ဆေးပြီးမှထုတ်ပေးလေးရှိတာမို့အဲ့လိုအချိန်ကြာမြင့်တာဖြစ်ပါတယ်အခုပြဋ္ဌာန်းပြီးဥပဒေတိုင်းဆိုရင်တော့အဲ့လိုနာမည်ပြောင်းအချိန်မီရှောက်ထားနိုင်ခြင်းမရှိသူတွေအတွက်ဒဏ်ငွေ3သိန်းဆောင်ကြရမယ့်ကိန်းပါပဲ
အခုဥပဒေထဲထူးခြားတာတစ်ခုကလိုင်စင်မပါဘဲကားမောင်းမိရင်တလားထက်မပိုတဲ့ထောင်ဒဏ်ဖြစ်စေကျက်တသိန်းထက်မပိုတဲ့ငွေဒဏ်ဖြစ်စေဒဏ်နှစ်ရလုံးဖြစ်စေချမှတ်ရမယ်ဆိုတဲ့အချက်ပါပဲလူတယောက်ကားမောင်းလိုင်စင်မေ့ကြံပြီးကားမောင်းမိတာနဲ့အခက်မသိရင်ထောင်ထဲရောက်သွားနိုင်တဲ့ပုံမှန်မျိုးပါဥပဒေထဲကအငင်းပွားစရာအရှိဆုံးပြဋ္ဌာန်းချက်ကတော့ဝတ်တောင်းလို့ခေါ်တဲ့လိုင်စင်မဲ့ရင်းတွေကိစ္စပါပုံမှန် 85 ကကြီးမှာလိုင်စင်မဲ့ကားမောင်းနေဆိုရင်3နှစ်ထက်မပိုတဲ့ထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေဒဏ်နှစ်ရလုံးဖြစ်စေချမှတ်နိုင်သည်ဆိုပြီးပြဋ္ဌာန်းထားပါတယ်။ငွေဒဏ်ကိုတတ်တတ်မှတ်မှတ်ဖော်ပြမထားတာကြောင့်ငွေကျပ်သိန်းပေါင်းများစွာဒဏ်ရိုက်ခံရတာမျိုးလည်းဖြစ်နိုင်ပါတယ်။နောက်တစ်ချက်ကအဲ့ဒီပုံမှန်ပြစ်မှုကျူးလွန်မှုကိုရဲအရေးယူပိုင်ခွင့်ရှိတဲ့ပုံမှန်အဖြစ်သတ်မှတ်ထားခြင်းပါ။အထိပယ်ကတော့ without ကားမောင်းတာကိုမိတာနဲ့ရဲကဖမ်းပြီးချက်ချင်းအချုပ်ထဲထည့်ထားနိုင်ရုံမကထောင်သုံးနှစ်အကန့်အသတ်မဲ့ငွေဒဏ်ချမှတ်နိုင်တဲ့ပုံမှန်နဲ့တရားစွဲခံရနိုင်တယ်ဆိုတာပါပဲလက်ရှိနိုင်ငံအခြေအနေကိုအသေးစားပြန်ကြည့်ရင်ဝတ်တောင်းလို့ခေါ်တဲ့လိုင်စင်မဲ့ကားတွေကိုပြည်내အတော်များများမှအသုံးပြုနေကြတာတွေ့နိုင်ပါတယ်လက်နက်ကင်တပ်ဖွဲ့နဲ့သူတို့မိသားစုဝင်တွေကဝတ်တောင်းကားတွေကိုအသုံးပြုကြပါတယ်အဲ့ဒီလက်နက်ကိုင်အဖွဲ့တွေကထုတ်ပေးထားတဲ့လက်မှတ်တွေနဲ့စီးတဲ့ without ကားတွေရှိကြသလိုပြည်သူတွေကနားလည်မှုနဲ့စီးနေကြတာလည်းအများပြားပါ မြန်မာတိုင်းငံလုံးဆိုရင်တောင်းနေချီရှိနိုင်ပါတယ်။အဲ့လိုနေရာအနှံ့ပြားမှာတုံးနေတဲ့ဝတ်တောက်ကားတွေကိုဒီဥပဒေနဲ့တကယ်အရေးယူနိုင်မလားဆိုတာကတော့တန်လျာဖြစ်စရာပါပဲ
။လက်ရှိဥပဒေထဲမှာလက်တွေ့ကြတာဆိုလို့ကားလိုက်စင်တက်တန်းတိုးရင်လုတ်ကန်ရတဲ့ရင်းစစ်ဆေးခြင်းလုပ်ငန်းပုဂ္ဂလိကကုမ္ပဏီတွေကိုလုတ်ခွင့်ပေးမဲ့ကိစ္စတခုတော့ပါပါတယ်။လက်ရှိမြန်မာနိုင်ငံမှာကားအမျိုးမျိုးအစီးရေ၈သိန်းကျော်လောက်ရှိပြီးနှစ်နှစ်တစ်ကြိမ်လိုင်စင်တက်တန်းတိုးရပါတယ်။တိုးတဲ့ခါတိုင်းရင်းစစ်ဆေးတာလုပ်ရပါတယ်။ဒီအတွက်အရင်အတွက်နည်းနည်းပဲရှိတဲ့ကာညာယုံနေဟာတနှစ်ကိုကားစီးရေ၄သိန်းနီးပါတလကိုအစီးရေ3,300ကျော်လောက်တက်တန်တိုးရင်းစစ်ဆေးပေးရပါတယ်ဒါတော့ဆိုင်ကယ်တွေမပါသေးပါဘူးဒီအချက်လက်ကိန်းကဏ္ဍကိုကြည့်ရင်ကာညာဟာရင်းစစ်ဆေးတဲ့လုပ်ငန်းကိုမနိုင်မနှင်းလုပ်နေရတယ်ဆိုတာပေါ်လွင်စေပါတယ်အခုဥပဒေအရအဲ့ဒီလုပ်ငန်းပုဂ္ဂလိကကိုပေးနိုင်ခဲ့ရင်ကုမ္ပဏီတွေလည်းအဆင်ပြေတက်တန်တိုးဖို့ကာညာယုံမှာခက်လုပ်ကြရတဲ့ပြည်သူတွေလည်းအဆင်ပြေလာနိုင်ပါတယ်ဒီတစ်ချက်ကလွဲရင်ကြံဥပဒေပြဋ္ဌာန်းချက်ပါဓာမြစ်ချက်တွေနဲ့ပတ်သက်တဲ့ပြစ်ဒဏ်တွေဟာပြင်းထန်ဒဏ်ငွေတွေကမြင့်မားနေလို့တကယ်ကျင့်သုံးတဲ့အခါအခက်အခဲရှိစေနိုင်ပါတယ်။အဲလိုဥပဒေမှာလက်တွေ့မကျတဲ့ပြဋ္ဌာန်းချက်တွေပါလာရင်ဥပဒေပါရည်ရွယ်ချက်အကောင့်ထဲပေါ်လာမှာမဟုတ်ပဲအာဏာပိုင်အဖွဲ့အစည်းတွေရဲ့ပြည်သူတွေအပေါ်ငွေညစ်တာချိန်ချောက်အကြက်ကင်တာနဲ့အာဂရီလိုက်စားမှုတွေသာတိုးပွားလာနိုင်ကြောင်းပါ
မင်္ဂလာပါရှင်။ဖခင်များနဲ့ရောက်လာပြန်ပါပြီနော်။နှစ်တနည်းရဲ့ဇွန်လတတိယတနင်္ဂနွေဟာကမ္ဘာပေါ်ကဖခင်တွေရဲ့ကြီးမားတဲ့မြေတားကိုဂုဏ်ပြုသတ်မှတ်တဲ့ဖခင်များနေမလို့ဒီနေ့ဒီရက်ရောက်ပြီဆိုရင်သားသမီးတွေကဖခင်စီဆက်သွယ်ပြီးတော့အမတ်တရားဂါရဝပြုရကြပါတယ်။ဖခင်မရှိတဲ့သူတွေကလည်းဖခင်ရဲ့ယေရှုကိုဒီလိုနေ့ရက်မျိုးမှာအထူးအောင်းမေတ္တရာတန်တာတတ်ကြတာပါနော်
။လောရဲ့တရေကောင်းကားဖေးပါ
ဖေဖေထားသွားခဲ့တာကြားခဲ့ပါပြီသူရေးလာတဲ့သောရရှင်ကတော့ဥသူသူဆိုတဲ့သောရရှင်ဖြစ်ပါရင်ကျွန်တော်ဖေဖေနာမည်ဦးဝင်းကျော်ပါတဲ့
အဖေကျွန်တော်အဖေကိုသတိရတယ်ဖေချစ်ဆုံးသားကြီးတယောက်အနေနဲ့အဖေထားတော့ခဲ့တဲ့လွန်ခဲ့တဲ့နှစ်30လောက်ကအချိန်ကိုတာကူတက်ပြီးသတိရမိရဲ့အဖေကျွန်တော်တို့နဲ့လမ်းခွဲတဲ့နေ့မှာအဖေပြောခဲ့တဲ့ငါသားကြီးလာလို့ရှိရင်နားလည်လာလိမ့်မယ်ဆိုတဲ့စကားကိုတာကူချိန်ထိပြန်ကြားအောင်ဆဲသတိရဆဲပါဖေအခုဆိုရင်တားရဲ့ဘဝရေစီကြောင်းထဲမှာစုံစမ်းကူးခတ်ရင်းနဲ့မိသားစုတစ်ခုပန်ဆိုင်ခဲ့လို့အဖေရဲ့မိအကြီးတော်မှအင်းအောင်ကြသွားခဲ့ပြီဖေကျွန်တော်ချစ်ဆုံးအဖေတယောက်တက်ရှိထင်ရှားရှိသေးလို့ရှိရင်ကျွန်တော်စီပြန်လာခဲ့ပြီပါကျွန်တော်နဲ့ကျွန်တော်မိသားစုအဖေတက်ရှိထင်ရှားပြန်လာမယ့်ရက်ကိုမျှော်လင့်ချက်နဲ့စောင့်နေပါရဖေ
။အဖေများနေ့အတွက်အဖေအတွက်ချမ်းမြေ့စေချောင်ပြောပေးစေချင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကဇော်ဝင်းကျော်ဖြစ်ပါရင်။ Human ဆိုတဲ့သောရရှင်ကလည်းအဖေဦးထိုင်ကီလင်းခေါ်မိုးလင်းကိုပြောချင်ပါရင်။တမီးတို့မိသားစုပေါ်မှာအမြဲတမ်းချစ်ခင်လန့်ပြပေးတဲ့ချစ်ဖေဖေကိုအရင်ချစ်ပါရင်။အဖေကြီးအသက်ရှင်ပါစေပျော်ရွှင်ပါစေလို့ဆုတောင်းပါတယ်တဲ့။ဤတဲဖြူဆိုတဲ့သောရရှင်ညီမငယ်ကတော့ဖေဖေကိုချစ်ပါတယ်လို့ဗဇက်ကတခါမှမပြောဘူးတဲ့အတွက်တောင်းပန်ချင်ပါတယ်တဲ့။ကျမဟောက်တောင်းပူရာဆိုတဲ့သောရရှင်ကတော့သခိုင်းထိုင်ထက်ပိုင်းကလေးမျိုးနဲ့ကြံဆက်ကုံကြီးရွာမှာနေထိုင်တဲ့အဖေဦးပြတ်တော်ကိုနောက်နေ့ပေါင်းများစွာကျမ်းမာချမ်းသာပါစေအလုံးများအဆင်ပြေပါစေလို့ဆုမွန်ကောင်းပေးပို့လိုက်ပါရစေ။ဆိုပါသူပြောတဲ့စကိုင်းတကဆာရေးလာတဲ့တော်ရှင်ကလည်းခဏနေမှနေတဲ့အဖေအတွက်တချင်းလေးတောင်းစီလို့ပါတဲ့ကိုလေးပြူတီဆိုထားတဲ့အဖေဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီခြင်းပါလေလွန်ခဲ့တဲ့၅နှစ်ကကွယ်လွန်ခဲ့တဲ့အဖေအတွက်အလွမ်းပြေနာခြင်းလို့ပါတဲ့ကျွန်တော်နာမည်ဂျေးစ်ပါလို့ရေးလာတဲ့တော်ရှင်ကတော့ကရားပြည်နယ်ဖရူဆိုမြို့နယ်ခေါပရာကျေးရွာကဖေဖေဥပါစကွဲလေအတွက်ပါတဲ့ကျွန်တော်ထိုင်းမှာအလုပ်သွားလို့ရင်းနဲ့ဖေဖေနဲ့ဝေးနေရပါတယ်ဒါမဲ့လည်းဖေဖေရေးတာအဝေးတနေရာကနေ ဖေဖေကိုဆုတောင်းပေးပါမယ်ဖေဖေနေကောင်းချမ်းသာပြီးတော့လုံရင်ဆန္ဒတွေပြေဝပါစေကျေးဇူးလွန်ကြီးမားလှတဲ့ဖေဖေရဲ့မေတ္တာတရားနဲ့ကျူးနာတရားတို့ကိုတားပြတော့မှမေ့ပြဖို့ရှိမယ်မဟုတ်ပါဘူးချစ်တော်ဖေဖေတဲ့အဝေးရောက်သမီးခင်ဆန်းလင်းကတော့ good morning မှာ view ရေစင်ကူကနေအမြင်နဲ့အားပေးနေပါတယ်အဝေးကနေအဖေကိုကတော့ကျင်လို့ပါကာရောကပြုချင်ပါတယ်တဲ့ဖေဖေဥငွေလင်းကြားပါတယ်နော်ကချင်ပြည်နယ်ကတော်ရရှင်ဖြစ်တဲ့တားဖြစ်သူဥတုခေါင်ကတော့အဖေဖြစ်တဲ့ဥကောဘရန်ဆောင်အတွက်အဖေများနေ့မှာအဖေကိုအရင်ချစ်ကြောင်ပြောပြပါ view ရေတဲ့ဟုတ်ကဲ့လေးလိုင်းကနေတဆင်ပြောလိုက်ပါတယ်ဥတုခေါင်ရေဖောင်းရင်မရှိတော့တဲ့တားသမီးတွေကတော့ဒီနေ့ဒီရက်ရောက်ပြီဆိုရင်မရှိတော့တဲ့အဖေတွေကိုမှန်းဆတန်တာပြောလမ်းဆွမြည်ရေဝဲကြရတာပါကျွန်တော်နာမည်မောင်တုံညပါကျွန်တော်အဖေဥပဝင်းမှာဆက်ပြောရေးလာတဲ့သွားရှင်ကတော့ဖေဖေကောင်းရာသူကရီရောက်နေမယ်လို့ယုံကြည်ပါတယ်တဲ့
ကျွန်တော်အသက်15 16စက္ကန့်ဒီ3နှစ်လောက်ပဲအဖေနဲ့အတူလက်ပုံးစရီးနေခဲ့ရပါတယ်အဲ့ဒီ3နှစ်တွင်မှာအဖေကကျွန်တော်ကိုဘာသာရေးအသိတွေပေးခဲ့တယ်ဘာသာရေးတွေလုပ်စေခဲ့တယ်ဒါကြောင့်မို့ကျွန်တော်လူဘဝမှာလူသားပိသားစွာလူချင်းဝင်တဲ့အညီနေနိုင်ခဲ့လို့စိတ်ချမ်းသာစွာနေရပါတယ်အခုကျွန်တော်အဖေမရှိတော့ပါဘူးကျွန်တော်အဖေကျေးဇူးတွေအမြဲအောင်းမိပြီးတော့ညာတိုင်းအဖေကိုရှစ်ခိုးအိတ်လိုပဲအဖေအတွက်လည်းကုသိုလ်တွေပြုလုပ်နေပါတယ်အဖေကောင်းရာသုခသီရောက်မယ်လို့ယုံကြည်နေပါတယ်
စကိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မခုံသာရွာကအဝေးရောက်ကြော်မိုးနိုင်ခေါ်မုံမူကတော့သူလဲသူ့အဖေမရှိတော့ပါဘူးဆိုပြီးတော့ဒီလိုစိတ်မကောင်းစရာစာလေးရေးလာပါတယ်
။ပထမဦးဆုံးအဖေကိုကျေးဇူးတင်တယ်လို့ပြောပြစီကျွန်တော်ကဖေဖေကိုကျေးဇူးတင်စကားပြောနေပေမဲ့ဖေဖေကတော့သားကိုနှုတ်မဆက်ပဲဒေါကကြီးတွေကနေထွက်သွားတာ16နှစ်တိတိရှိနေပါပြီ။ဖေဖေရဲ့ကျေးဇူးတွေကြောင့်ရောင်စုံမီးတွေထိန်ထိန်လင်းနေတဲ့မြို့ပြကြီးရဲ့အလယ်မှာရပ်တည်နိုင်ပါပြီ။အခုလိုရာသီမှာဆိုရင်ဖေဖေကြိုက်တတ်တဲ့ညစ်ပလောဟင်းပဲရီဘွားကျော်ရှောက်ရည်နဲ့ငပိဖြော်လေးစားရတိုင်းဖေဖေကိုသတိရမိပါတယ်ဖေဖေရဲ့စကိုင်းတိုင်းတောင်တွင်းကြီးမြို့မရွာကအကိုကြီးတောက်ထွန်းအမခင်သန်းစိန်နဲ့အမကြီးခင်သန်းနုတို့ကိုစားဒီလောကကြီးထဲမှာခြေချခွင့်ရလို့ဖေဖေကိုကျေးဇူးတင်ပါတယ်လို့သားပြောလိုက်ပြစီဗျာ
သားဖြစ်သူမောင်နိုင်ကတော့အခုဆိုရင်အဖေကျွန်တော်တို့ကိုခွဲသွားတာနှစ်နှစ်ကျော်သွားခဲ့ပါပြီဖေတဲ့ဒါပေမဲ့ကျွန်တော်နေ့တိုင်းသတိရပြီးတည့်ရက်မှမမေ့ပါဘူးအဖေတယောက်အနေနဲ့အနှွေးထွေးဆုံးမေတ္တာတွေပေးခဲ့တဲ့အဖေကိုသတိရရင်နဲ့အဖေဖြစ်စေခြင်းနဲ့ဆန္ဒတွေဖြည့်ဆည်းနိုင်ဖို့ကြိုးစားရင်းနဲ့အဖေလိုဖွားခင်မျိုးဖြစ်အောင်ကြိုးစားနေပါတယ်ဆိုပြီးတော့တားဖြစ်တဲ့မောင်နှံတမလွန်ကအဖေစီကိုတိုင်တယ်ပြီးတော့ပြောလာပါတယ် I miss you daddy ဆိုပြီးတော့ဆုံးမသွားတာတိတ်ပြီးတော့မကြာလှသေးတဲ့သူ့ဖေဖေကိုတန်းတာပြီးတော့စာရေးလာတဲ့ညီမကတော့တမိကြီးခင်ခင်လန်ဖြစ်ပါတယ်
ဖေကြီးအခုချိန်မှာဖေကြီးစီကတမိကြီးနေကောင်းလားဆိုတဲ့အတန်းကြားဝင်ရချင်ပါတယ်ဘဝမှာတေခွဲတွေနဲ့ဆုံးရှုံးမှုတွေနဲ့မမြဲခြင်းသင်္ခါရနဲ့ထိတ်တိုက်မကြာခဏတွေ့ရပေမဲ့ဖခင်ကိုဆုံးရှုံးရတဲ့ဒုက္ခကတော့အပူလောင်ဆုံးပါပဲအဖေကြီးစိတ်မပူပါနဲ့နော်အမေကိုတမိတို့ညီမနဲ့ဆက်ပြီးတော့စောင့်ရှောက်ပါမယ်အဖေကြီးရောက်လေရာဘုံဘဝမှာအေးချမ်းပါစေနောက်ဘဝမှာပြန်ဆုံဝင်ရမယ်ဆိုရင်လည်းအဖေကြီးကိုဖခင်တယောက်အနေနဲ့အနီးကပ်ပြုစုစောင့်ရှောက်နိုင်တဲ့သမီးကြီးဖြစ်ပါရစေ I miss you dad
နောက်ထပ်တော့ရှင်စကိုင်းတိုင်းကနေနေကတော့ရှင်ကိုညစ်မော်ဆိုကတော့အဖေနဲ့မှာတချင်းတောင်းကျင်လို့ပါကိုလေးပြူတည်ဆိုထားတဲ့အဖေဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီချင်ပါတယ်လွန်ခဲ့တဲ့9နှစ်ကအကွယ်လွန်ခဲ့တဲ့အဖေအတွက်အလွမ်းပြေနားဆင်ဖို့ပါဝိုင်းတော်သားရဲ့အားလုံးကျန်းမာချမ်းသာလိုရာဆန္ဒပြည့်ကြပါစေတဲ့ဂျေဇုတင်ပါတယ်ရှင်ပဲခူးတိုင်းတဲကုန်းမြို့နယ်အင်မော်ငင်အုပ်စုအင်မော်ကြီးရွာကဖေဖေဦးကံမြင့်တို့တားသမီးတွေကတော့ဖေဖေကျမ်းမာပါစေအသက်ရှင်အနာကင်းပါစေအရင်လဲချစ်ပါရင်ဆိုပြီးတော့မေတ္တာတီးလက်ဆောင်ပါလာပါရစေတားသမီးတွေကငင်းကမိခင်တွေကကျွေးမွေးတုတ်တင်ပြုစုတတ်တယ်လို့ဖခင်တွေကတော့သူတို့ရဲ့ဦးဆောင်မှုနဲ့ကလေးငယ်ကိုဘွားကြီးတဲ့ကိုဆွဲခေါ်ပေးတတ်ကြသူတွေဖြစ်ပါရင်နော်ဒါကြောင့်ဖေဖေကျေးဇူးမမေ့ပါလို့တားသမီးတွေကပြောတတ်ကြတာပါဆိုင်နဲ့တက်အောင်ဆိုတဲ့တော်ရှင်ကတော့ဖေဖေဖြစ်တဲ့ဦးမြင့်အောင်အတွက်ဖခင်ကိုကာရဝပြုခြင်းပါတယ်ဆိုပြီးရေးလာပါတယ်
ဆဆခြင်းနေနဲ့အဖေအသက်ရှည်ကျန်းမာပါစေလို့ဆုတောင်းပေးပါစေအဖေသားကိုဟိုးငငယ်ကဘိုက်ပေါ်တင်ထားခဲ့တာအဖေဘိုက်ပေါ်မှာအိတ်ခဲစားခဲ့တာတွေအဖေကျွန်တော်ကိုကြွေးမွေးခဲ့ရတဲ့ကျေးဇူးဒါလုံးဝမမေ့ပါဘူးကျွန်တော်တနေ့အဖေကိုကျေးဇူးပြတ်ဆက်ပါပါအဖေနာမှာဘယ်သူမှမရှိတော့ရင်တောင်မှအဖေဘေးနာမှာကျွန်တော်ရှိနေမှာပါအဖေကိုတိတ်ချစ်ပါတယ်
ကျန်ကုန်ပြည်ဆန်းကြောင်းမြို့နယ်မှာနေထိုင်တဲ့ကိုအောင်ပြည့်ဖြူကတော့
ဘဝတစ်ချောင်းလုံးလိုလေနေမရှိဖြစ်စည်းဆက်လျှောက်တင်ကြားလမ်းညွှန်ပေးခဲ့တဲ့ချစ်ပေပေဦးမောင်တောင်းဘဝတစ်ချောင်းလုံးမှာချစ်တဲ့ချစ်စနီးသားသမီးမြင်းမြများနဲ့အသက်သက်ဆုံးပျော်ရွှင်စွာနေထိုင်သွားနိုင်ပါစေ ယောဂကပေးကင်းဝေးချမ်းသာပါစေလို့ကျေးဇူးတင်ဆုတောင်းပေးလိုက်ရပါတယ်
။ချင်းပြည်နယ်ကံပက်လက်မြို့ကဘဝတက်အေကြီးအေဝံဂေလိအတင်းတော်ရဲ့တင်းအုပ်ဆရာဆရာတော်ဦးထန်းလိမ့်မဆိုပြီးရေးလာတဲ့သရရှင်ကလည်းအသက်ကြီးဖြစ်တဲ့သူ့ရဲ့ဖေဖေကိုဆုတောင်းမြတ်တာပို့သချင်ပါတယ်တဲ့
။ကျွန်တော်တက48နှစ်ရှိပါပြီ။အသက်85နှစ်ရှိနေပြီဖြစ်တဲ့အဖေကြီးပေါ်မှာမိဘကျေးဇူးမဆက်နိုင်သေးတဲ့တော်ဝမကြည်နိုင်သေးတဲ့သားတယောက်ပါ။အသက်85နှစ်တည်းအောင်သားသမီးတွေအပေါ်မှာကြီးစုပြုစုဆောက်ရှောက်ပေးနေတဲ့တော်ဝကြီးတဲ့ပြည်ပကြီးယနေ့မှစ၍နှစ်တရာတိုင်ကျမ်းမာချမ်းသာရဲ့လူရင်းစံသားပြီးပြည့်ဝပြီးသားသမီးတွေကာယကံဝစီကံမနောကံအားဖြင့်ပြင်မာခဲ့ပြီးတများကိုလည်းခွင့်လွှတ်နိုင်ပါစေလို့ဆုတောင်းမေတ္တာပို့ပေးပါရစေ။ဖရာရှင်အထူးကောင်းချီးပေးပါစေ။
မတူညီကွဲပြားတဲ့ဘာသာတွေမှာအယုတ်သေးပြူတာရှ िख ိုးဥချတာတွေဒီလိုမျိုးကွဲပြားရကြပါမယ်လေဖခင်ကိုဥထိတ်ထားတဲ့ပုံချင်းကတော့အားလုံးအတူတူပါပဲနော်တမလွန်ဘွားရောက်နေပြီဖြစ်တဲ့ဖေဖေကိုဂတိပြုလာတဲ့သားသမီးတွေကတယောက်ကတော့နေပြည်တော်ကဖေဖေချစ်တဲ့တောင်းငယ်ကိုဗင်းသားဖြစ်ပါတယ
်ဘာလို့လို့လဲဖေဖေသားတို့ခွဲသွားခဲ့တာ9နှစ်တောင်ကြော်ခဲ့ဖေဖေဒါရင်ထဲမှာတော့ဖေဖေကထာဝရရှင်သန်နေပါပါပပိမရှိတော့တဲ့နောက်ပိုင်းမှာဒါအရင်ကထက်ပပိမေတ္တာကိုပိုပြီးနားလည်ခဲ့သလိုဒါနောင်တာကြီးမားစွာရခဲ့ပါတယ်ပပိဒါအရင်ကထက်လည်းအလုပ်ကျိုးသွားတယ်ပပိမိမိကိုလည်းဒါအရင်ကထက်ပိုပြီးကူးဆိုင်ပါတယ်ပပိကောင်းငယ်ဘုံဘဝမှာစိတ်ဖြောင်းဖြောင်းနဲ့သာနေပါဒါအကုန်ဆင်းပြေးပါတယ်လောကရန်ရိုက်ခတ်မှုတွေကိုလည်းဒါကောင်းကောင်းခံနိုင်နေပါပြီပပိဘဝမှာရှိကြတဲ့ပပိများလည်းစိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနဲ့ပြည့်စုံကြပါစေ
တော်ရှင်မက်ရွှေဝင်ကတော့ကျမဖေဖေကရခိုင်ပြည်နယ်တောင်ကုန်းမြို့မှာနေထိုင်ပါတယ်။ဖေဖေအတွက်သတိရခြင်းမများစွာနဲ့မေတ္တာတိလက်ဆောင်တစ်ပုဒ်ပါခြင်းပါတယ်ဆိုတော့တခြင်းလေးတစ်ပုဒ်တောင်းလာပါတယ်ရှင်။အဝေးရောက်သမီးလေးဤကတော့အဖေများနေမှာဖေဖေဦးအောင်စိုးမြင့်ကိုသတိရနေပါတယ်လို့ဆိုလာပါတယ်။ပုံမှန်ဆိုရင်ဒီအချိန်အိမ်ပြန်လာလေးရှိပေမယ့်မရေရတဲ့အချိန်တွေကြာဒီနှစ်တော့အဝေးကပဲဆူတောင်းပေးလိုက်ပါရနော်။အမြဲတမ်းအားပေးတဲ့ဖေဖေကြောင့်စိတ်ခွန်အားတွေတိုးရပါတယ်။စားကောင်းတာလေးတွေစားတိုင်းဖေဖေကိုအမြဲတတိရနေပါတယ်။ဖေဖေရဲ့မေတ္တာတွေအတွက်ကျေးဇူးပါလို့ပြောချင်ပါတယ်ရှင်။ Video ကိုစာရင်းနေကြကိုရင်လွင်ကတော့
ဂျာယာမဲ့နှလုံးသားပိုင်ရှင်နေဖြစ်တဲ့အဖေနဲ့အမေရဲ့မေတ္တာစေတနာကြောင့်သားဒီလောကရဲ့လူဖြစ်ခွင့်ရခဲ့တာပါ။အဖေများနေ့မှာကပ္ပအဖေများနဲ့အတူကျွန်တော်ဘာဘာကိုလည်းဒီလေလိုင်းကနေပြီးတော့ရှ िख ိုးကြတော့ပါတယ်။အမြဲတမ်းကြားမှာပျော်ရွှင်ပါစေ။
ဇလာ၂၁ရက်နေ့မှာကြာရောက်တဲ့အဖေများနေ့မှာချစ်ပါပါနဲ့ချစ်စနီးမမာရီရဲ့ပါပါဦးချော်နေတို့ကို Happy Father's Day လို့ပြောပြရခြင်းဆိုပြီးရေးလာတဲ့တော်ရရှင်ကတော့ညတော်ကောင်ကချစ်သားငယ်စိတ်စိတ်က AR တိုင်းဒေသကြီးကျုံပျော်မြို့နယ်အထောင်မြို့တာယာကုန်းရွာကပါပါကိုအထူးဆုတောင်းပေးတာပါတဲ့
ချစ်ပါပါနှစ်ပေါင်းများစွာစိတ်ချမ်းသာကိုကျမ်းမှာပျော်ရွှင်ချမ်းမြေ့စွာနဲ့ချစ်မုံမိုးချစ်ရသောသားသမီးမြေးများနဲ့အတူနှစ်ပေါင်းများစွာအေးချမ်းပျော်ရွှင်ချမ်းမြေ့စွာအတူဖြတ်တန်းကြမယ်လို့ချစ်သားငယ်နဲ့ချစ်မေးလေးတီယိုဇိုင်ယွန်လင်းတို့ကအထူးဆုမွန်ကောင်းတောင်းပါတယ်နော်ပါပါကိုဖခင်သခင်ကောင်းကြီးဖေးပါစေ
နာဂတောင်တဲ့နန်းရွတ်မြို့မှာတာဝန်ထမ်းဆောင်နေပါတယ်ဆိုရဲတားဖြစ်တဲ့ကိုသိန်းတန်းထွန်းကတော့ကလေးမျိုးနဲ့မြောက်စည်းရွာမှာနေတဲ့အဖေဖြစ်တဲ့ဦးဖေအောင်အတွက်ပါတယ်အဖေကိုတာဝန်ကြရာနေရာကနေပြီးတော့အဖေများနေမှာကတော့ရင်းနဲ့အဖေသားသမီးမြေးမြစ်တွေနဲ့အတူကျမ်းမာပျော်ရွှင်ပါစေလို့လဲစူတောင်းစကားလေး VOE ကတစင်ပါကြပါတယ်။နန်းရုံမျိုးကကိုသိန်းတန်းထွန်းအဝေးကဖေဖေကိုလှမ်းညော်ပြီးတော့ရှ िख ိုးဥချကတော်လာပါတယ်ရှင်။ကျွန်တော်ဖတ်ခွေဆိုရိုးလေးတစ်ခုအတိုင်းဆိုရင်တော့အဖေဟာသားဖြစ်သူအတွက်ပထမဦးဆုံးတရေကောင်း။သမီးဖြစ်သူအတွက်ပထမဦးဆုံးချစ်သူဖြစ်ပါလေတဲ့။ဟုတ်ပါရဲ့။ဘဝကိုဥဆောင်လမ်းပြချစ်ချင်းမြတ်တာပေးစွမ်းနဲ့ဖခင်မှာ။များသောအားဖြင့်ချစ်တာတွေကိုတည်တည်တတ်တာမဖွဲ့နှဲ့ရပေမဲ့နောက်ကျောကနေပြီးတော့ထောက်ခံပေးထားတဲ့ဖခင်တွေကိုဒီအစီအစဉ်လေးနဲ့ဥညွတ်ပြရစီချင်းဖခင်ချစ်ချင်းလောကအလင်းဖြစ်ပါစေနော
ကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျာမနီမှာကိုဗစ် -19 ရောဂါကာကွယ်ဖို့အတွက်လူတွေတယောက်နဲ့တယောက်သိပ်နီးကပ်သွားရင်အတံမြေမဲ့ပစ္စည်းတစ်ခုကိုထုတ်လုပ်လိုက်ပါတယ်။ပြင်သစ်နိုင်ငံကလယ်သမားတယောက်ဟာသူ့လယ်ကွက်မြေကြီးကောင်းမကောင်းသိရအောင်အတွင်းကန်ဘောင်းမီအဖြူတစ်ထည်ကိုစမ်းတက်တဲ့ကိရိယာအဖြစ်သုံးနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်
။ထိုင်းနိုင်ငံကဒီဇိုင်နာတယောက်ဟာကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့အတွက်သုံးတဲ့မျက်နှာအကာပလတ်စတစ်ပြားပေါ်မှာကာတွန်းဇာတ်ကောင်တွေရုပ်ရှင်ဇာတ်ကောင်တွေကိုရေးဆွဲဖန်တီးနေပါတယ်။သူဖန်တီးတဲ့မျက်နှာကပလတ်စတစ်ပြားတွေရောင်းရလွန်းတဲ့အတွက်နောက်မှလည်းဒါနဲ့ပဲဆက်ပြီးအလုပ်အကိုင်အသက်မွေးဖို့ရည်ရွယ်ထားတယ်လို့ဒီဇိုင်နာမေးဆက်တီလတ်ကပြောပါတယ်။စတားဝါရုပ်ရှင်ဇာတ်ကောင်တွေကဒါ့စ်ဗေးဒါဇာတ်ကောင်ပုံစံ Storm Troopers ပုံစံနဲ့ခြိုင်းပုံမြင်တွေကဟန်နူမန်နဲ့သူ့ရဲ့ပြိုင်ဘက်လူဆိုးဇာတ်ကောင်ပုံစံတွေကိုဖန်တီးခဲ့တာပါ။သူ့မျက်နှာဖုံးတစ်ခုကိုထိုင်းဘတ်ငွေ180အမေရိကန်ဒေါ်လာနဲ့ဆိုရင်တော့6ဒေါ်လာနီးပါးနဲ့ရောင်းချတာဖြစ်ပြီးမီလာလောက်ကစလို့အခုဆိုရင်900ကျော်ရောင်းချခဲ့ပြီလို့ပြောပါတယ်။ထိုင်းနိုင်ငံမှာဧပြီလကတည်းကအများပြည်သူသွားလာတဲ့နေရာမှာနှာခေါင်းဆီးမဖြစ်မနေဝတ်ဆင်ရမယ်လို့အမိန့်ထုတ်ပြန်ခဲ့ပြီးမဝတ်ချင်သူတွေကိုဒဏ်ရိုက်တာတွေလည်းလှုံ့ဆော်ခဲ့ပါတယ
်။ဂျာမနီနိုင်ငံကလျှက်စစ်ပစ္စည်းထုတ်တဲ့ Pfizer ကုမ္ပဏီဟာ COVID-19 ရောဂါကိုကာကွယ်ဖို့အတွက်လူတွေတယောက်နဲ့တယောက်သိပ်နီးကပ်သွားရင်အတံမြေမဲ့ပစ္စည်းတစ်ခုကိုထုတ်လုပ်လိုက်ပါတယ်။ Distancer လို့နာမည်ပေးထားပြီးလူတွေခက်ခွာခွာနေအောင်လုပ်ပေးမယ့်ဒီပစ္စည်းကိုလယ်မင်းမှာဆွဲထားရမှာပါ။တခြား COVID-19 ကာကွယ်တဲ့ပစ္စည်းတွေထက်စာရင်ဒီပစ္စည်းကလူတဦးနဲ့တဦးညနေချင်းဆိုင်လာရင်အကွာအဝေးဘလောက်ရှိရမလဲဆိုတာကိုအတိအကျတိုင်ပေးနိုင်တာပါဒီပစ္စည်းမှာအသုံးပြုထားတဲ့ Ultra Wide Band Line က Bluetooth ဆက်သွယ်ရေးနည်းပညာလိုမျိုးမဟုတ်တဲ့အတွက်လည်းအကွာအဝေးကိုတိုင်နိုင်တာဖြစ်ပြီးတော့ဒီပစ္စည်းဝတ်ထားတဲ့လူ2ယောက်1.5မီတာအတွင်းကိုရောက်လာရင်ဘလောက်ကြာကြာတွေ့ဆုံခဲ့တယ်လဲဆိုတာကိုလည်းမှတ်သားထားပေးနိုင်ပါတယ်ရိုးရိုးအတန်မီယုံပဲဆိုရင်တော့ယူရို130ကျတဲ့မှာဖြစ်ပြီးတော့လှုပ်ရှားမှုတွေကိုမှတ်တမ်းတင်ပေးထားနိုင်တာပါဝင်တဲ့ဆက်ဆိုရင်တော့ယူရို160ကျတဲ့မှာပါခင်ဗျာ
။ဒီနေ့နိုင်ငံလေသမားတယောက်ကတော့သူ့လက်ကွက်တွေနေကြီးကောင်းမကောင်းသိရအောင်အတွင်းခံဘောင်းမီအဖြူတစ်ထည်ကိုစမ်းသပ်တဲ့ကိရိယာအဖြစ်နဲ့သုံးနေပါတယ်။ဒီအတွင်းခံဘောင်းမီအဖြူရောင်ကိုမြေကြီးထဲနှစ်လလောက်မြုပ်ထားပြီးပြန်ဖော်လိုက်တဲ့အခါပေါင်းမီကိုပိုးကောင်လေးတွေစားသွားတာမြင်ရရင်တော့မြေကြီးဟာကောင်းတယ်လို့သတ်မှတ်နိုင်ပါတယ်။လယ်သမားဂျေရုံးလီတက်ခါဧပြီလကမြေစီထိန်းသိမ်းရေးလယ်သမားအဖွဲ့ကိုဝင်ခဲ့ပြီးအဲ့ဒီအဖွဲ့ကဒီစမ်းသပ်နည်းနဲ့အတွင်းကပေါင်းမီအဖြူတစ်ထည်စီပေးခဲ့တာပါ။တပေလောက်မြေအနက်မှာပေါင်းမီကိုမြုပ်ထားတာဖြစ်ပြီးတော့မြေကြီးထဲမှာတက်ရှိပြီးကောင်းကောင်းရှိနေမနေကိုစမ်းသပ်တာပါ။နလကြာမှာတခြားအစီပန်းတွေပြစီသွားပြီးအတွင်းညံပေါင်းမီရဲ့မျော်ကျိုးနဲ့တစိတ်တွေဟာအကောင်းတိုင်းပဲခြံလာဖြစ်တဲ့အတွက်ကြောင့်ဒီဖြစ်စီတွေကိုတော့သုံးလို့ရပါတယ်လို့လယ်သမားလီတက်ကပြောပါတယ်ရှင
်အမေရိကန်ပြည်တော်စုတဝန်ရဲရီရဲ့ရက်ဆက်ကြမ်းကြုတ်မှုကြောင့်တရားမျှတမှုရရှိရေးဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးအဲ့ဒီဆန္ဒပြပွဲတွေကတခုမှတော့မင်္ဂလာဆောင်နဲ့စုံတွဲတကွဲပါရှိခဲ့ပါတယ်ဖီလာဒဲဖီးယားမြို့ကပြီးခဲ့တဲ့အပတ်က Black Lives Matter လူမဲတွေရဲ့အသက်ကလည်းအရေးပါတဲ့ဆန္ဒပြပွဲမှာ Carrie Ann နဲ့ Michael Gordon တို့နှစ်ဦးလာရောက်ပူးပေါင်းခဲ့တာဖြစ်ပြီးတော့လူအများရှိမှပဲနန်းရှုံနာတွေလက်သီးလက်မောင်းတန်းတာတွေလုပ်ခဲ့ပါတယ်ဆန္ဒပြသူတွေကလည်းအော်ဟစ်အားပေးခဲ့ကြပြီးတော့သူတို့နှစ်ဦးဟာဆန္ဒပြပွဲမှာပါဝင်ခဲ့ပါတယ်ခင်ဗျာ
မင်းဦးနေနဲ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းအချင်းချုပ်ကိုကျွန်တော်ရန်တိုင်းကချိန်ညာပေးတော့မှာဖြစ်ပါတယ်မေဂန်ပြည်တော်စုမင်းနီယားပလစ်မြို့မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွင်တယောက်သေဆုံးပြီးတော့7ယောက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကဒီနေ့ပြောလိုက်ပါတယ် ပြစ်ခတ်မှုဖြစ်ပေါ်ပြီးတဲ့နောက် Facebook လူမှုကွန်ရက်မှာတက်လာတဲ့ဗီဒီယိုတွေနဲ့ဓာတ်ပုံတွေမှာတော့တနက်ခြေစံထိမှန်ခဲ့တဲ့သူတွေမြေကြီးပေါ်မှာလဲချနေပြီးလူတွေကအဲ့လူတွေကိုအကူအညီပေးနေတာနောက်ပြီးခြေစံထိမှန်ပြီးတော့ဗလင်းပေါက်တွေကွဲနေတဲ့အဆောင်အုံတွေကိုလည်းတွေ့ခဲ့ရပါတယ်။ဘာကြောင့်အခုလိုပြစ်ခတ်မှုဖြစ်ပေါ်ခဲ့တယ်ဆိုတာကိုမသိရသေးပဲဒီကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးထားတာတရားမှမရှိသေးဘူးလို့ဆိုပါတယ်။သောပိုင်းတို့ကတော့လူ10ယောက်တနက်ကြီးစံထိမှန်ခဲ့ပြီးဆေးရုံတင်ထားရပြီးတော့ဒဏ်ရာရပြင်ထန်မှုအတိမ်နဲ့ကအမျိုးမျိုးဖြစ်တယ်ဆိုပြီးတော့ရဲတပ်ဖွဲ့က Twitter ကနေပြောထားပါတယ်ဗြိတိန်နိုင်ငံ Reading မြို့မှာမနေ့စနေနေ့ကဒါနဲ့တိုက်ခိုက်မှုဟာကျန်းဖက်ဝါဒဆွဲကြိုင်နဲ့တိုက်ခိုက်မှုဖြစ်တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကဒီနေ့မှာပြောလိုက်ပါတယ် Reading မြို့မှာမနေ့ကလူတစ်ယောက်ဒါနဲ့တိုက်ခိုက်ခဲ့တာကြောင့်3ယောက်သေဆုံးပြီးတော့နောက်ထပ်3ယောက်ဒဏ်ရာရသွားခဲ့ပါတယ်အခင်းဖြစ်တဲ့နေရာမှာရှိတဲ့အသက်25နှစ်အရွယ်ရေစားကန်တဦးကိုဖမ်းဆီးလိုက်ပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးနောက်ထပ်လိုက်လံရှာဖွေနေတဲ့သူမရှိဘူးလို့လည်းရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။ကွာရဝါမှာကိုဗစ် -19 ကူးစက်မှုဆက်လက်မြင့်တက်နေစေဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုတဝန်ကူးစက်သူ 2.3 သန်းနဲ့ကွာရဝါမှာယောဂကူးစက်မှုအများဆုံးဖြစ်ပါတယ်။အမေရိကန်ရဲ့နောက်မှာတော့ဘရာဇီးလ်ကကူးစက်မှုပေါင်း 3 သန်းကျော်နဲ့ရုရှားနိုင်ငံက 9,800 ကျော်အတီးတီးရှိနေပါတယ်။ John Hopkins တက္ကသိုလ်ရဲ့စာရင်းတွေအရတော့အမေရိကန်မှာကိုဗစ် -19 ကြောင့်သေဆုံးသူ 3,200 ကျော်နဲ့ကွာရဝါမှာကိုဗစ် -19 ကြောင့်အသေပြောက်အများဆုံးဖြစ်နေပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူလူနာသက်48ယောက်ရှိပြီးတော့တရုတ်နိုင်ငံမြို့တော်ဘေကျင်းမှာလည်းဒီကနေ့လူနာသက်25ယောက်ရှိတယ်ဆိုပြီးတော့အတည်ပြုထားပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဖော်ထုတ်နိုင်ရေးလူတွေနဲ့စမ်းသပ်မှုဒုတိယအဆင့်ကိုစတင်လိုက်ပြီးဖြစ်ကြောင်းတရုတ်ဆေးပညာသိပ္ပံဇီဝဆေးပညာဌာနကတနင်္ဂနွေနေ့ဒီနေ့မှာပြောလိုက်ပါတယ်ဒီအဆင့်မှာဆေးစွမ်းထိရောက်မှုနဲ့အန္တရာယ်ကင်းတဲ့အသုံးပြုနိုင်ဖို့ကိုသုတေသနပညာရှင်တွေဆက်လက်ကြိုးပမ်းနေတာဖြစ်ပါတယ်အခုလက်ရှိကန်ယောဂါကအလေကြီးမတဲ့နောက်အဆင့်အစ်စ်ကိုရောက်ရှိလာပြီဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကလည်းသတိပေးထားပါတယ်။ဒီနေ့ကနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရဒီမပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လောမှာယာယီရဆိုင်ထောင်းမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီလိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပ
ါ This program has come to you from the Voice of America, Washington.